Welcome to the Voice of America in Burmese.
မင်္ဂလာပါရှင်2019ခုနှစ်ဩဂုတ်လ24ရက်စနေနေ့မနက်ခင် VOE စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ24/50/51အပြင် VOE ရဲ့ Facebook စာမျက်နှာ VOE Burmese News ကနေပြီးတော့လည်းရေဒီယိုထုတ်လွှင့်ချိန်နဲ့တပြေးညီနာဆင်နိုင်ပါလိမ့်ရှင်။ကျမခွန်ညိုပါခုမနက်ခင်စီစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာပါခင်ဗျာကျွန်တော်ရဲမထုံပါ။ဒီကနေ့တော့ဆွေးနွေးရသတင်းတွေကထူးခြားတဲ့သတင်းတစ်ခုကတော့ American သမ္မတ Donald Trump ကဒေါ်လာဘီလီယံ150တန်ဖိုးရှိတဲ့တရုတ်နိုင်ငံထုတ်ကုန်တွေအပေါ်အောက်တိုဘာလမှာစတင်ကောက်ခံမယ့်အခွန်ကို25ရာခိုင်နှုန်းနဲ့30ရာခိုင်နှုန်းထိတိုးမြှင့်ကောက်ခံမယ်လို့ပြောပါတယ်။သမ္မတ Donald Trump ရဲ့ကုန်သွယ်ရေးစပွဲကြောင့်ဘိုးဘန်အနေနဲ့အတိုးတွန်းသတ်မှတ်ရေးကိစ္စတွေကိုပုံမရှုပ်ထွေးစားစေတယ်လို့လည်း American ပြည်ထောင်စုဘိုးဘန်ဥက္ကဋ္ဌဂျိုရိုမီပါဝဲကတောက်ကြားနေမှာပြောကြားလိုက်ပါတယ်။ဒီလိုသတင်းတွေနဲ့အတူနောက်ဆုံးရသတင်းတွေကိုလည်းကိုယ်တော်လေးဝင်းနိုင်တဲ့အတူညင်ညာသွားမှာဖြစ်ပါတယ်မခွန်ညီ
ကောင်းပါပြီရှင်နောက်ထပ်ဆက်ပြီးတော့နားဆင်ရမယ့်သတင်းပါလေးတွေမှာတော့ဒီမနလေးတိုင်းဝင်းကြီးချုပ်ကစရုပ်ထမန်တိုင်းဆိုတာမရှိဘူးဆိုတဲ့ဇာတ်ကားနဲ့ပတ်သက်လို့မီဒီယာလောကကဘယ်လိုထောက်ပြပါသလဲ
လို့ရင်ဖေဆိုလက်ထက်တခြားလုံးမှာဒီသတင်းမီဒီယာကညောင်းကြီးမှာဖြစ်နေတဲ့ဟာတွေအလုံးမောင်းချလာတဲ့ဟာတွေကိုဟိုဘလစ်ကွန်မန့်ထုတ်ဖို့ပြင်ပြပြီးခဲ့တာသတင်းမီဒီယာ
မြန်မာနိုင်ငံသတင်းမီဒီယာကောင်စီတွဲဖက်အတွင်ရေးမှူးရဲ့ပြောကြားချက်နဲ့တူနားဆင်နိုင်ပါတယ်။ထိုင်းကနေတဆင့်မလေးရှားကိုခိုးဝင်ဖို့ကြိုးစားကြတဲ့ရိုဟင်ဂျာ6ဦးကိုထိုင်းရဲတပ်ဖွဲ့ကထိန်းသိမ်းစစ်ဆေးထားပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းကရိုဟင်ဂျာ3000ကျော်တကရောဒီပြည်တွင်းရွှေ့ပြောင်းနေထိုင်ရတဲ့အခြေအနေပေါ်မှာဘာကိုစိုးရိမ်နေကြပါသလဲ။ဒီလိုသတင်းလွှာတွေနားဆင်ရမှာပါ။အခုအရင်ဆုံးတော့ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုရဲမင်းထွန်းနဲ့ကိုစောဝင်းလိုင်တို့ပြောပြပါမယ်ရှင်။
အမေရိကန်နဲ့တရုတ်နိုင်ငံကြားကုန်သွယ်ရေးစစ်ပွဲဟာအရှိန်မြင့်တဲ့မြင့်တက်လို့လာခဲ့ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကဒေါ်လာဘီလီယံ250တန်ဖိုးရှိတဲ့တရုတ်နိုင်ငံထုတ်ကုန်တွေပေါ်အောက်တိုဘာလမှာစတင်ကောက်ခံမယ့်အခွန်နှုန်းထားကို25ရာခိုင်နှုန်းကနေ30ရာခိုင်နှုန်းအထိတိုးမြှင့်ကောက်ခံမယ်လို့တောက်ကြားနေမှာကြေညာခဲ့ပါ။ဒါ့အပြင်တရုတ်ကွန်မစီတွေပေါ်စက်တင်ဘာလ1ရက်နေ့ကစပြီးကောက်ခံမယ့်အခွန်ကိုလည်း10ရာခိုင်နှုန်းကနေ15ရာခိုင်နှုန်းအထိတက်တိုးမယ်လို့ Twitter မှာရေးသားခဲ့ပါတယ်။အဲ့ဒီတရုတ်ကုန်ပစ္စည်းတွေရဲ့တန်ဖိုးကတော့ဒေါ်လာဘီလီယံ300ရှိပါတယ်။အမေရိကန်ဒေါ်လာ85ဘီလီယံတန်ဖိုးရှိတဲ့အမေရိကန်ကုန်ပစ္စည်းတွေအပေါ်သွင်းငွေခွန်တိုးမြင့်ပြီးအမေရိကန်ကားတွေအပေါ်မှာလည်းအခွန်25ရာခိုင်နှုန်းတိုးကောက်မယ်လို့တရုတ်နိုင်ငံကကြေညာခဲ့ပြီးတော့မှတော့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကအခုလိုတုံ့ပြန်ကောက်ခံကြောင်းပြောပြခဲ့တာဖြစ်ပါတယ်။မကြာသေးခင်တိုင်းဘိုင်းတွင်ကတော့အမေရိကန်ကုမ္ပဏီတွေအနေနဲ့တရုတ်နိုင်ငံပြင်ပတခြားနိုင်ငံတွေရှာကြံကြဖို့ကိုလည်းသမ္မတထရမ့်ကအမိပေးလိုက်ပါတယ်။ဘယ်လိုအနာကိုအသုံးပြုပြီးဒီမင်းကိုပေးတယ်လဲဆိုတာကိုတော့သမရကရှင်းလင်းပြောကြားခြင်းမရှိရင်မဲ့တရုတ်ကအခွန်တိုးကောက်တဲ့ကိစ္စကိုတောက်ကြနေမှာတုံ့ပြန်မယ်လို့တော့သမရထရမ့်ကပြောသွားခဲ့တာပါသမရထရမ့်နဲ့တရုတ်ဆိုရတော့အခုလိုကြေညာချက်ထုတ်ပြန်ချက်တွေကြောင့်ဈေးကွက်ကိုမတိမ်မငြိမ်ဖြစ်စေသွားခဲ့ပါတယ် New York Stock Exchange Dow Jones မှာအမှတ်60ကျော်နဲ့ပိတ်ခဲ့လို့1.3%ခန့်လုံးဆုံးရှုံးခဲ့ပါတယ်ခင်ဗျာ
သမ္မတဒေါ်နယ်ထရမ့်ရဲ့ကုန်သွယ်ရေးစစ်ပွဲကြောင့်ဗဟိုဘဏ်ရဲ့အတိုးနှုန်းသတ်မှတ်ရေးကိစ္စတွေကိုပုံမရှုပ်ထွေးသွားစေတယ်လို့အမေရိကန်ပြည်ထောင်စုဗဟိုဘဏ်ဥက္ကဋ္ဌဂျေရုံးပါဝယ်ကတောက်ချာနေမှာပြောကြားလိုက်ပြီးမဲ့သူ့အနေနဲ့အတိုးနှုန်းလျှော့ချမယ်မချဘူးဆိုတာရည်တိပြပြောဆိုခဲ့ခြင်းမရှိပါဘူးဗဟိုဘဏ်အနေနဲ့တိုင်းပြည်စည်းပွားတိုးတက်ရေးကိုအထောက်အကူပြုစေမဲ့တင့်တော်တဲ့မူဝါဒတွေကိုချမှတ်ဆောင်ရွက်သွားမှာဖြစ်ကြောင်းဝိုင်ယိုမီပြည်နယ်ဂျက်ဆန်ဟိုးမှာကျင်းပတဲ့အခမ်းအနားတစ်ခုမှာပြောကြားတဲ့မင်းကမှဘောဘံဥက္ကဋ္ဌကအဲ့ဒီလိုပြောကြားလိုက်တာဖြစ်ပါတယ်။အခုလိုပြောဆိုမှုဟာအတုံးလုံးလျှော့ချမယ်အလားအလာဖြစ်တယ်လို့စူပါရီသူတေတီတွေကသုံးသပ်ကြပါတယ်။ဒါပေမဲ့ဘောဘံအနေနဲ့အတုံးလုံးလျှော့ချမယ်မချဘူးဆိုတာနဲ့ဘယ်နှကြိမ်လှုပ်ဆောင်ဖို့အစီအစဉ်ရှိနေတယ်ဆိုတာကိုတော့သူကအတိအကျပြောဆိုခဲ့ခြင်းမရှိပါဘူး။ပြီးခဲ့တဲ့လတုန်းကစနေအတွက်ပထမဆုံးအကြိမ်ဖြစ်ဘောဘံကအတုံးလုံးလျှော့ချလိုက်တာမှာဘဏ္ဍာငွေကြေးစုကအခုနှစ်တွင်နောက်ထပ်အတုံးလုံးလျှော့ချမှုတွေလှုပ်ဆောင်လာအောင်မလားဆိုပြီးမျှော်လင့်နေကြပါတယ်။အနာဂတ်အမေရိကန်စီးပွားရေးအခြေအနေဟာကောင်းမွန်တဲ့အလားအလာရှိကြောင်းဒါပေမဲ့အန်ဒီရော့ရှိနိုင်ကြောင်းဘိုဘန်ဥက္ကဋ္ဌပါဝါကပြောပါတယ်ကမ္ဘာစီးပွားရေးတိုးတက်မှုနေကွေလာနေတာလာနေတဲ့အထောက်အထားတွေတွေ့ရှိနေရတာနဲ့သမ္မတထရမ့်ရဲ့ကုန်သွယ်ရေးစစ်ပွဲတွေကအဲ့ဒီလိုအန်ဒီရဖြစ်စေတဲ့အကြောင်းအရာတွေဖြစ်တယ်လို့လည်းသူကထောက်ပြပြောဆိုခဲ့ပါတယ်
နိုင်ငံရဲ့ချအကူအညီပေးရေးအစီအစဉ်တွေကိုစစ်စစ်အကဲဖြတ်ပြီးပြောင်းလဲအသုံးချမယ်လို့အမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနကပြောပါတယ်။နိုင်ငံရဲ့ချအကူအညီထောက်ပံ့မှုအတွက်သုံးဆမဲ့ရန်ပုံငွေအမေရိကန်ဒေါ်လာ4ဘီလီယံကိုဖြတ်တောက်ဖို့ကွန်ဂရက်စ်နဲ့အငင်းပွားနေတဲ့ကိစ္စအပေါ်အမေရိကန်သမ္မတဒေါ်နယ်ထရမ့်ကအလျှော့ပေးလိုက်ပြီးတဲ့နောက်မှာအမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနကအခုလိုကြေညာခဲ့တာပါ။ ကူညီပေးရေးအစီအစဉ်တွေကိုပြန်လည်သုံးသပ်ဖို့အားလုံးဆွေးနွေးသဘောတူခဲ့ကြပြီးအမေရိကန်နိုင်ငံအတွက်ထိတ်တန့်ဦးစားပေးမဟုတ်တဲ့အစီအစဉ်ကငွေကြေးတွေကိုပြောင်းလဲအသုံးချမယ်လို့ပြောပါရယ်ဒီလိုလို့တာကြောင့်အမေရိကန်ခွန်ထန်းပြည်သူတွေရဲ့ငွေကြေးတွေကိုသုံးစွဲရတဲ့နိုင်ငံခြားကူညီပေးရေးအစီအစဉ်တိုင်းကိုပိုပြီးထျောက်စေမှဖြစ်ပြီးအမေရိကန်နိုင်ငံတိုင်းမူဝါဒရဲ့ဦးစားပေးလုပ်ငန်းတွေကိုအထောက်အကူပေးနိုင်မယ်လို့လည်းပြောပါရယ်နိုင်ငံရေးဝန်ကြီးဌာနကအခဲဖြတ်သုံးသပ်မဲ့အစီအစဉ်တစ်ခုကတော့မြောက်ပိုင်းထရီကန်နိုင်ငံတွေလို့ခေါ်တဲ့ El Salvador, Guatemala နဲ့ Honduras နိုင်ငံတွေကိုအကူအညီပေးမဲ့အစီအစဉ်ဖြစ်ပါတယ်။အဲ့ဒီနိုင်ငံတွေဟာအမေရိကန်နိုင်ငံအတွင်းတရားမဝင်ပြောင်းရွှေ့ဝင်ရောက်နေသူတွေတားဆီးရေးကိစ္စမှာအရေးယူဆောင်ရွက်မှုတွေခိုင်ခိုင်မာမာမလုပ်ဘူးလို့နိုင်ငံရေးဝန်ကြီးဌာနကပြောပါတယ်။နိုင်ငံရေးဝန်ကြီးဌာနကရောအမေရိကန်ဖွံ့ဖြိုးတိုးတက်ရေးအေဂျင်စီကပါအနောက်ဘက်ကနေကာဇာဒေသတို့လက်လော့ကူညီပေးနေတာမျိုးမရှိပါဘူး။နိုင်ငံခြားထောက်ပံ့ငွေတွေဟာဖြုံးတိတာဖြစ်ပြီးသမ္မတထရမ့်ကကွန်ဂရက်ကအတည်ပြုပြီးသားဒီရောင်းငွေပမာဏကိုဖြတ်တောက်ဖို့ကြိုးစားခဲ့တာပါ။Republican နဲ့ Democrat နှစ်ပါတီစလုံးကဥပဒေပြုမှတ်တွေကကန့်ကွက်တဲ့အခါမှာတော့အီဖီရောကလက်လျှော့ခဲ့ပါတယ်ခင
်ဗျ။တချို့လုတ်တယ်ဆိုတဲ့ဆွဆွဲချက်နဲ့ရုရှားမှာဖမ်းဆီးခံထားရတဲ့ American Marine တပ်ဖွဲ့ဝင်ဟောင်းတဦးကိုရုရှားတရားရုံးကနောက်ထပ်သက်တမ်း2လတိုးပြီးထိန်းသိမ်းထားလိုက်ပါတယ်။မော်စကိုမြို့ကလက်ဖော်တိုဗိုတရားရုံးမှာပြုလုပ်တဲ့ကြားနာစစ်ဆေးမှုအတွင်း American နိုင်ငံသား Paul Whelan ကိုအောက်တိုဘာလ29ရက်နေ့ထိထိန်းသိမ်းထားဖို့တရားသူကြီးကဆုံးဖြတ်လိုက်တာပါ။သူ့အမှုနဲ့ပတ်သက်လို့ရုရှားလုံခြုံရေးတပ်ဖွဲ့FSB ရဲ့စုံစမ်းစစ်ဆေးမှုတွေပြည်စုံကနိလာနေတဲ့အချိန်မှာအခုလိုတက်တန်းတိုးလိုက်တာဖြစ်ပြီးနှစ်ကုန်ပိုင်းလောက်မှာသူ့ကိုတရားဝင်ဆွဲချက်တင်လာလိမ့်မယ်လို့မျှော်လင့်ရပါတယ်။တရားသူကြီးရဲ့ဆုံးဖြတ်ချက်ချပြီးတဲ့နောက်တရားရုံးအတွင်းကသတင်းနောက်တွေကိုရဲတပ်ဖွဲ့ကအပြင်ကိုမောင်းထုတ်နေတဲ့အချိန်မှာပဲဝေလန်ကသူ့အနေနဲ့အခုတင်ထားတဲ့ဆွဲချက်တွေကိုကျူးလွန်ခဲ့ခြင်းမရှိကြောင်းအလင်းမြန်အော်ဟစ်ပြောကြားခဲ့ပါတယ်။ပြစ်မှုထင်ရှားကြောင်းတွေးရှိခဲ့ရင်တော့ဝေလန်အနေနဲ့အထောင်နှံ10နှစ်ကနေအနည်း20အထိကြာခံရနိုင်ပါတယ်။သူ့ရဲ့ကျမကြီးအချိန်ကြီးကောင်းမွန်ခြင်းမရှိတဲ့ကြားကပဲအနာပိုင်တွေကသူ့ကိုကောင်းမွန်စွာဆက်ဆံခြင်းမရှိဘူးလို့လက်ထိတ်ခတ်ထားတဲ့သူ့ကိုမျက်နှာဖုံးဆွတ်ထားတဲ့ရဲတပ်ဖွဲ့တွေခြံရံပြီးခေါ်ဆောင်လာတဲ့အချိန်မှာဝီလန်ကပြောပါတယ
်။ VOA American တံမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12.13 လိုင်းဒိုမီတာ40 kHz 9.13 လိုင်းဒိုမီတာ58kilohertz 5805နဲ့ဒိုင်နမီတာ190 kilohertz 1505တို့ကနေထုတ်လွှင့်ပေးနေပါရဲ့ရှင
်။ဒီဝေမြပါပိုင်းအစီအစဉ်ရဲ့စနေနေ့မနက်ခင်းသတင်းတွေကိုနားဆင်နေကြရတာဖြစ်ပါရခင်ဗျ။ရက်ဆိုင်နေတဲ့ nuclear swinover ကိစ္စမှာချင်းကပ်ဖြည့်ရှင်းပုံပြောင်းလဲဖြစ်ဖို့အမေရိကန်နိုင်ငံကိုလုံလောက်တဲ့အချိန်ပေးထားပြီးဖြစ်တယ်လို့မြောက်ကိုရီးယားနိုင်ငံကသတိပေးလိုက်ပြီးဆစ်ဆက်ဆွေးနွေးပွဲပြန်ဆဖို့ကိုရောဆွေးနွေးပွဲတွေနဲ့ခက်ခဲခဲနေဖို့ကိုပါအစင်းနေဖြစ်နေပြီလို့တောက်ကြနေကပြောပါရယ်။မြောက်ကိုရီးယားနိုင်ငံရဲ့ဝန်ကြီးရီယွန်ဟိုကအမေရိကန်ကပိတ်ဆို့မှုတွေထပ်လုပ်မယ်ဆိုရင်တော့အတွက်မှားတာဒါဖြစ်လိမ့်မယ်လို့မြောက်ကိုရီးယားသတင်းဌာန KCNA ကတစင်ပြောပါရယ်။သူရဲ့ကြေညာချက်မှာမြောက်ကိုရီးယားနိုင်ငံဟာအမေရိကန်နိုင်ငံအတွက်အကြီးမားဆုံးချိန်ချောက်မှုအနေနဲ့ဖြစ်ဆက်လက်တည်ရှိမယ်နေလိမ့်မယ်လို့လည်းသတိပေးထားပါရယ်အခုလိုနောက်ဆုံးပြောကြားချက်တွေဟာတောင်ကိုရီးယားနဲ့အမေရိကန်တို့ပူးတွဲစည်းရေးလေ့ကျင့်မှုတွေလုပ်ပြီးဆွေးနွေးပွဲတွေပြန်လည်စတင်မှာမဟုတ်ကြောင်းဖော်ပြချက်လည်းဖြစ်နိုင်ပါရယ်မြောက်ကိုရီးယားကဆွေးနွေးပွဲတွေပြန်စနိုင်တယ်လို့လည်းရခိုင်ကပြောထားခဲ့တာပါအမေရိကန်သမ္မတဒေါ်နယ်ထရမ့်ကတော့ကင်ဂျွန်ဦးကသူ့စီပို့တဲ့စာထဲမှာတောင်ကိုရီးယားနဲ့အမေရိကန်တို့ရဲ့စည်းရေးလေ့ကျင့်မှုတွေအပြီးဆွေးနွေးပွဲတွေပြန်စဖို့ကတိပေးထားတယ်လို့ပြောခဲ့ပါရယ်စီရီလီကျင်းမှုပါအင်္ဂါနေ့မှာပြီးဆုံးခဲ့ရမှာမြောက်ကိုရီးယားနိုင်ငံကဆွေးနွေးပွဲတွေပြန်လည်စတင်ဖို့ပြောမယ်အစားဘယ်လိုပဲဖြစ်ဖြစ်စီရီလီကျင်းမှုတော့လှုပ်သွားခဲ့တာပဲလို့လည်းပြောပါရတယ်။တောင်ကိုရီးယားနိုင်ငံကအမေရိကန်တိုက်လေယာဉ်တွေဝင်မဲ့ကိစ္စကိုလည်းမကျေနပ်ကြောင်းမြောက်ကိုရီးယားနိုင်ငံကပြောထားခဲ့ပါရတယ်။တမိုင်းမှာအတင်းကျပ်ဆုံးပြီးဆုံးမှုတွေလုပ်မယ်လို့ပြောခဲ့တဲ့အမေရိကန်နိုင်ငံသားဝန်ကြီးမိုက်ပွန်ပီယိုကိုလည်းမြောက်ကိုရီးယားနိုင်ငံသားဝန်ကြီးကပြဿနာရှာတူတူအဖြစ်ခေါ်ဆိုခဲ့ပြီးဝန်ကြီးပုံပီယိုရဲ့စကားကြောင့်သူနဲ့ပြဿနာဖြေရှင်းနိုင်ဖို့တန်တရားရှိတယ်လို့လည်းပြောပါရခင်
ဗျ။အငင်းပွားနေတဲ့တောင်တရုတ်ပင်လယ်ထဲမှာတရုတ်နိုင်ငံပိုင်တင်ပေါ်ဒဇင်ကရေအောက်လောင်စာရှာဖွေရေးသုတေသနဆက်လုပ်နေတာနဲ့ပတ်သက်ပြီးအထူးစိုးရိမ်မကင်းဖြစ်ရကြောင်းပြည်နာဝန်ကြီးချုပ်ငွေခွတ်ဖို့ကပြောဆိုလိုက်ပါတယ်။ပြည်နာနိုင်ငံပိုင်နယ်နိမိတ်အဖြစ်ကြီးညာထားတဲ့ပင်လယ်ပြင်မှာတရုတ်ရင်နာရှာဖွေရေးတင်ပေါ်ကတရုတ်ရစ်တပ်တင်ပေါ်အနည်းဆုံး9ဆင့်ချန်ရံပြီးစူးစမ်းရှာဖွေရေးလုပ်နေတာကိုပြည်နိုင်ရစ်တပ်တင်ပေါ်အနည်းဆုံး2ဆင့်လောက်ကနေနောက်ရောက်ခံစောင့်ကြည့်ခဲ့တယ်လို့ဆိုပါတယ်။ဒီတော့တွင်အမေရိကန်မျိုးသားလူညွန့်ရဲ့အကြံပေးဂျွန်ဘိုလ်တွန်ကတော့တခြားနိုင်ငံကပိုင်ဆိုင်တယ်လို့ကြေညာထားတဲ့တောင်တရုတ်ပင်လယ်ပြင်ကသဘာဝတရားစတာတွေကိုတရုတ်တို့ကရယူဖို့ကြိုးပမ်းနေတာဟာတင်မာမှုကိုပိုချီးထွားစေတယ်လို့သူရဲ့ Twitter လူမှုကွန်ရက်ကတင်အင်္ဂါနေ့မှာရေးသားခဲ့ပါတယ်။အဲဒီလိုသူခွဲပြောဆိုမှုကအမေရိကန်တို့စိတ်ထဲမှာဖုံးကွယ်ထားတဲ့ရွေးချက်ကိုပြသနေတာဖြစ်တယ်လို့တရုတ်နိုင်ငံရဲ့ဌာနပြောခွင့်ရပုဂ္ဂိုလ်ကောင်ရှောင်းကသတင်းတာရှင်းလင်းပွဲမှာပြောပါတယ်။ တရုတ်ပြည်နယ်တင်မာမှုနဲ့ပတ်သက်ပြီးဂျာဝင်သူတွေပုံများလာရင်နိုင်ငံတင်မာမှုပုံများလာလိမ့်မယ်လို့လည်းသုံးသပ်ကြပါတယ်။နိုင်ငံကွန်မြူနတီပါတီအထူးကိုယ်စားလှယ်တွေဆီလိုပြီးတွဲဆုံညီနိုင်မှသာတင်မာမှုတွေလျော့လာနိုင်မှာဖြစ်ပြီးပြဿနာတွေပြည်လည်နိုင်မယ်လို့လည်းအကဲခတ်တွေကသုံးသပ်ကြပါတယ်။
ရုရှားနိုင်ငံကအပိထောက်ခံတဲ့ဆီးရီးယားဆိုရာကတူရကီနိုင်ငံကထောက်ခံအပိတဲ့ဆီးရီးယားတပုံအုပ်စုကိုအီလ်ဒစ်မြို့မှာထိုးစစ်ဆင်တိုက်ခဲ့တဲ့အတွက်မကြာသေးခင်ကပြန်လည်ကောင်းမွန်လာတဲ့ရုရှားနဲ့တူရကီဆက်ဆံရေးကိုပြန်လည်အားဆန်းတယ်လို့ဖြစ်လာခဲ့ပါတယ်။ဒီထိုးစစ်နဲ့အပြစ်ခတ်ရစေးချိုးဖောက်မှုဟာလူသားချင်းစာနာမှုဆိုင်ရာအကြက်တဲလို့ခေါ်ဆိုခဲ့ပါတယ်။ဒီထိုးစစ အပြိုင်အပြေးထောက်ခံနေချိန်မှာပဲဆီးရီးယားပြည်ပကကိုလည်းအဆုံးသတ်ဖြစ်ဖို့ကိုနိုင်ငံပူးပေါင်းဆောင်ရွက်နေကြတာပါမထိန်ချုပ်နိုင်တဲ့အခြေအနေကိုရောက်သွားရင်တော့ Ildip Tosit ဟာနိုင်ငံဆက်ဆံရေးကိုတကယ်အဆန်းပွဲဖြစ်လာလိမ့်မယ်လို့လည်း Oxford တက္ကသိုလ်ကနိုင်ငံဆက်ဆံရေးသုတေသီ Caleb Dale ကသုံးသပ်ပြောကြားခဲ့ပါတယ်
အမေဇုန်တက်တော်ကြီးအတွင်းမိအကြီးအကျယ်လောင်နေမှုနဲ့ပတ်သက်လို့တင်းမာမှုတွေဖြစ်ပေါ်နေတာကြောင့် EU ဥရောပသမဂ္ဂနဲ့ဘရာဇီးနိုင်ငံကြားကုန်သွယ်ရေးဆိုင်ရာသဘောတူညီချက်မရအောင်ခံတားသွားမယ်လို့ပြည်ထောင်နိုင်ငံကတောက်ချနေမှာပြောကြားလိုက်ပါတယ်။အမေဇုန်တက်တော်ကြီးမိလောင်နေမှုကိုတကမ္ဘာလုံးကဝိုင်းဝန်းကူညီလှုံ့ဆော်ကြဖို့လိုအပ်ကြောင်းရှီတန်းကနေဥဆောင်ပြောဆိုနေတဲ့ပြင်သစ်သမ္မတကဘရာဇီးသမ္မတဂျဲဘော့စ်ဘိုလ်ဆိုနာရိုဟာရာသီဥတုပြောင်းလဲမှုဖြစ်ပေါ်နေတာကိုအတိအမှတ်ပြုခြင်းမရှိသလိုဇီဝမျိုးစိတ်တွေပျက်စီးဆုံးရှုံးနေတဲ့ကိစ္စတွေမှာပါဝင်ပတ်သက်နေတယ်ဆိုတာကိုလွန်ခဲ့တဲ့သတင်းပတ်အနည်းငယ်အတွင်းသူ့ရဲ့လောက်ရတွေကတက်တည်ပြနေတယ်လို့တောက်ကြနေမှာပြင်သစ်သမ္မတကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ
်စနေနေ့မနက်ခင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုရမင်းထွန်းနဲ့ကိုစောဝင်းလိုင်းတို့ပြောပြပေးသွားကြတာပါရှင်အခုမြန်မာပြည်ဆိုင်ရာသတင်းလွှာတွေဇက်တိုက်ထုတ်လွှင့်ပေးသွားပါမယ်ဖော်စီပုံအခြေခံဥပဒေမှာမန်တိုင်ကြီးတုံရတာရှိပြီးသတင်းမီဒီယာတွေဖြစ်တဲ့စရုဒ္ဓမန်တိုင်ဆိုတာမရှိတဲ့အကြောင်းမန္တလေးတိုင်းဝန်ကြီးချုပ်ကပြောတာဟာနားလည်ခံယူမှုလွယ်မှားခြင်းသာဖြစ်တယ်လို့သတင်းအဖွဲ့အစည်းတာဝန်ရှိသူတချို့ကတုံ့တက်ကြပြီး NLD ပါတီထိပ်တန်းခေါင်းဆောင်တဦးအနေနဲ့သတင်းမီဒီယာကိုမန်တိုင်တစ်ခုဖြစ်လက်မခံခြင်းတဲ့သဘောများလားလို့မေးခွန်းထုတ်သူတွေလည်းရှိပါတယ်မန္တလေးမြို့မှာကြာသပတေးနေ့ကကျင်းပတဲ့သတင်းမီဒီယာတွေနဲ့တွေ့ဆုံပွဲပြီးဝန်ကြီးချုပ်ဒေါက်တာစွန်မြင့်မောင်ကသတင်းတောက်တွေကိုအဲ့ဒီလိုပြောခဲ့တာပါအကြောင်းစုံကိုကိုညာဝင်းအောင်ကပြောပြပေးပါမယ်ရှင
်မြန်မာနိုင်ငံသတင်းမီဒီယာကောင်စီနဲ့ရွေးကောက်ပွဲကော်မရှင်တို့ပူးပေါင်းပြီးမန္တလေးမြို့ဆာကူရာပရင်းစက်စ်ဟိုတယ်မှာဩဂုတ်လ22ရက်ကြာသပတေးနေ့ကကျင်းပတဲ့သတင်းမီဒီယာတွေနဲ့တွေ့ဆုံပွဲမှာမြန်မာနိုင်ငံရဲ့အခြေခံဥပဒေအရစဒုဒ္ဓမန္တိုင်ဆိုတာမရှိကြောင်းမန္တလေးတိုင်းဝန်ကြီးချုပ်ဒေါက်တာဇော်မြင့်မောင်ကပြောဆိုလိုက်တာပ
ါ။ဒီကဥပဒေမှာမနိုင်300ပဲရှိတယ်ကွာ။တပ်စီမန္တလေးအုပ်ချုပ်ရေးဝန်နဲ့ဥပဒေမှာ။နော်။ဆောမန္တလေးရှိဘူး။ဒါကနိုင်ငံတကာမှာနေနောက်တည်းရေးခဲ့တယ်။သူကပို့နေတယ်။အဓိကအီဘူတည်းအမှန်ကြီးရတယ်။အစိုးရလုပ်ခဲ့တာလည်းတည်းအမှန်ကြီးရတယ်။နောက်ပြီးတည်းအမှန်ကြီးဆန်ဆဲတဲ့ဖြစ်တာကြီးရတယ်။ဒါမှပြည်သူကဆုံးဖြတ်ပြီးမှာ
။ဒီမိုကရေစီကျင့်သုံးတဲ့နိုင်ငံတွေကဖွဲ့စည်းပုံဥပဒေမှာလည်းအုပ်ချုပ်ရေးဥပဒေပြုရေးနဲ့တရားစီရင်ရေးဆိုတဲ့လွတ်လပ်တဲ့မန္တန်ကြီး3ရက်ရှိပေမဲ့ဒီမန္တန်3ရက်မှန်ကန်တရားမျှတစွာလုပ်ဆောင်ရလားဆိုတာကိုသတင်းမီဒီယာတွေကစောင့်ကြည့်ဖို့တို့ရေးသားလို့ရှိပါတယ်။ဒါကြောင့်လဲအခြားမန္တန်ကြီး3ရက်နီးတူဝိုင်းရင်ဒီမိုကရေစီနိုင်ငံကြီးအပါအဝင်တိုင်းပြည်အများစုကသတင်းမီဒီယာကိုပါမန္တန်တရက်အဖြစ်ထည့်သွင်းသတ်မှတ်လာခဲ့ကြတာပါ။အရင်စီအစိုးရလက်ထက်တုန်းကလိုပဲလက်ရှိ NLD အစိုးရလက်ထက်မှာသတင်းမီဒီယာတွေနဲ့ထိတွေ့ဆက်ဆံမှုအားနည်းတာသတင်းမီဒီယာတွေအနေနဲ့အစိုးရတာဝန်ရှိသူတွေကိုအလွယ်တကူမေးမြန်းလို့မရနိုင်တာတွေအပေါ်ပြည်တွင်းပြည်ပမှာရှိတဲ့သတင်းမီဒီယာအဖွဲ့အစည်းတွေကြားဝေဖန်မှုထွက်ပေါ်နေချိန်မှာပဲမန္တလေးတိုင်းဝန်ကြီးချုပ်ဒေါက်တာဇော်မြင့်မောင်ကအခုလိုပြောကြားလိုက်တာဖြစ်ပါတယ်။စရုဒ္ဓမန္တန်နဲ့ပတ်သက်လို့မန္တလေးတိုင်းဝန်ကြီးချုပ်ရဲ့ပြောကြားချက်ဟာနားလည်မှုလွဲမှားခြင်းသာဖြစ်တယ်လို့ယူဆကြောင်းမြန်မာနိုင်ငံသတင်းမီဒီယာကောင်စီတွဲဖက်အတွင်းမှဦးမြင့်ကျော်ကဆိုပါတယ
်။ဟိုစရုဒ္ဓမန္တန်ဆိုတာကဟိုတင်စားပြီးပြောဆိုတာဟုတ်သူလိုချင်တာကဒုက္ခမှန်နိုင်ချုပ်ပြီးတော့လေဒီမီဒီယာကသဘောကနေရာတောင်းတာလည်းမရှိတော့ဘူးသူတို့ဒီမှန်နိုင်တုံးရကိုစောင့်ကြည့်ပြီးတော့ဝေဖန်ရေးသားတယ်ထောက်ပြရေးသားတယ်ပေါ့နော်အစိုးရပဲရေးတာလည်းမဟုတ်ပါဘူးကောင်းတဲ့ပြည်စားတွေပဲရေးသူတို့အဲ့ဒီသဘောသဘာဝကိုနားမလဲရလားသူမဟုတ်အဲ့ဒါကိုအယူဆကောက်တွေပြီးတော့ဒုက္ခမှန်နိုင်နေရာလားတောင်းတယ်လို့ယူဆနေတော့အဲ့ဒါကနားလည်မှုလွယ်တာလို့ပဲကျွန်တော်ထင်တယ်နော်
တိုင်းပြည်တစ်ခုကိုထိန်းချောင်းမောင်းနှင်နေတဲ့မန္တန်ကြီး၃ခုနဲ့ဒန်းတူသတင်းမီဒီယာတွေကလည်းစရုဒ္ဓမန္တန်အဖြစ်လာရောက်ပူးပေါင်းတာကို NLD ပါတီထိပ်တန်းခေါင်းဆောင်တူဦးဖြစ်တဲ့ ဒေါက်တာဇော်မြင့်မောင်အနေနဲ့လက်ခံညှိမှုမရဘူးလို့ဟောင်ကောင်အခြေစိုက်အာရှလူ့အခွင့်အရေးကော်မရှင်ရှေ့နေဦးမင်းလွင်ဦးကသုံးသပ်ပါတယ်။
အဲ့တော့ဒေါက်တာဇော်မြင့်မောင်မန္တလေးတိုင်းဝန်ကြီးချုပ်အနေနဲ့ပြောလိုက်တာကတော့ဒီပေါ်စည်းပုံအခြေခံဥပဒေမှာမန္တန်ကြီး၃ရက်ရှိတယ်ဒီမီဒီယာအနေနဲ့မန္တန်တရားအနေနဲ့လာပြီးတော့ဒီထဲမှာလာပုံပေါင်းတော့တော့သူလည်းမခံဘူးဆိုတော့သဘောမျိုးပြောတယ်လို့ပဲကျွန်တော်တို့ကနားလည်တယ်။အဲ့တော့ဟိုထောက်ပြတယ်ညွန်ပြတယ်သတင်းချက်လက်တွေရယူတယ်ဆိုတဲ့ကိစ္စမှာတော့မီဒီယာကိုခွင့်ပြုထားတယ်။သို့တော်လည်းပဲအခုဒီကမ္ဘာလုံးမှာဖြစ်နေတဲ့သတင်းမှားတွေကိုပေါ်ပေါ်များများဖြန့်ချီပြီးတော့ဒီအုပ်ချုပ်ရေးကဏ္ဍတွေမှာပြည်သူလူထုထင်အောင်ထင်မှားဖြစ်အောင်လုပ်တာကျွန်တော်မြန်မာနိုင်ငံမှနေမဟုတ်ပါဘူး။ဘယ်မလိုက်ပဲနဲ့မှန်မှန်ကန်ကန်ရေးသားမယ်ဆိုလို့ရှိရင်တော့သရုပ်ထမှန်တဲ့အချက်မှန်ရက်တည်နိုင်တဲ့အခြေအနေမျိုးရောက်မယ်လို့ကျွန်တော်ကတော့မြင်တယ်
။မန္တလေးတိုင်းဝန်ကြီးချုပ်ကတော့ကိုလိုရာကိုဆွဲရေးပြီး NLD အစိုးရကိုဝေဖန်တဲ့သတင်းတွေနဲ့ပတ်သက်လို့ထောက်ပြသွားပါတယ
်။ကျွန်တော်တို့အဓိကပါလဲဆိုရှင်ဒီလိုသတင်းအမှန်ရအဲ့ဒီသတင်းဟာမပြတ်ဘူး။စူပါရှယ်ပြရမယ်ဘယ်မလဲရဘူး။ဆန္ဒပြတယ်သူကသူဆန္ဒပြတာမီတာကတ်ကျတယ် NFT ပေါ်မှာယုံကြည်မှုရှိလို့ဘယ်သူအားဖို့ခင်ဗျားတို့မဖြစ်ဘူးဖြေရမယ်တောင်းကျတို့တားဖို့ဗျာ
မြန်မာနိုင်ငံမှာလူအများစုသတင်းရယူဖတ်ရှုနေရတဲ့နေရာဟာလူမှုကွန်ရက်မီဒီယာတွေကတဆင့်ဖြစ်ပါတယ်သတင်းမှားနဲ့တာဝန်ခံမှုမရှိတဲ့သတင်းဌာနတချို့ကိုထောက်ပြပြီးအစိုးရဘက်တာဝန်ရှိသူတူဦးကသရုပ်ဒမှန်တိုင်းတစ်ခုလုံးကိုအခုလိုခြုံပြီးအပြစ်တင်ပြောဆိုတာဟာအခြေခံအားဖြင့်လွဲနေတယ်လို့ဦးမြင့်ကျော်ကထောက်ပြပါတယ်
သတင်းကနာရေးကြည့်ခဲ့တယ်ဒီညနေခေတ်ဆိုးလက်ထက်တခြားလုံးမှာဒီသတင်းမီဒီယာကညောင်ကြီးမှာဖြစ်နေတဲ့ဟာတွေအလုံးမောင်းချရတဲ့ဟာတွေကိုဟိုဘလစ်ကွန်မန့်ထုတ်ဖော်ပြတင်ပြပေးခဲ့တာသတင်းမီဒီယာဆိုတော့ဟိုဒီနောက်ပိုင်းဟလာစူးစမ်းတွေဖြစ်လာတဲ့ခါကျရင်ဝေဖန်ထောက်ပြတဲ့ဟာတွေလည်းမနှိမ့်ညွတ်ရရှိမယ်နောက်ကဆိုရှယ်မီဒီယာပလက်ဖောင်းပေါ်မှာဟိုပွားစားကျင်းနေတဲ့ဟိုတာဝန်ခံမှုရှိတဲ့ဟာမျိုးတွေပေါ့နော်အဲ့လိုမျိုးတွေနဲ့ရောပြီးပြောတယ်ရောပြီးနားလည်ရင်တော့အဲ့ဒါတော့ရေဆွဲလွဲနေတဲ့ပုံလို့ကျွန်တော်ထင်တယ်။အဲ့ဒီမျိုးဟိုချက်မြင်တဲ့ဆန့်ကျင်ရေးတဲ့ဟာမျိုးတခုပဲကောက်ဆက်ချက်မှာမီဒီယာတစ်ခုလုံးကဒီလိုဖြစ်နေတယ်ဆိုတဲ့ဟာမျိုးကြတော့လေအဲ့ဒါလေဟိုတကယ်တမ်းကျတော့ရေပြာပြည်စာလွဲနေတယ်လို့ကျွန်တော်ထင်ပါတ
ယ်။မြန်မာနိုင်ငံမှာလွတ်လပ်စွာသတင်းရယူခွင့်သတင်းမီဒီယာသမားတွေဘေးကင်းလုံခြုံမှုရှိရေးစားတဲ့အချက်တွေကိုလက်ခံပေမဲ့လွဲမှားတဲ့သတင်းတွေမတင်ပြမိစေဖို့ကိုလည်းဝန်ကြီးချုပ်ဒေါက်တာဇော်မြင့်မောင်ကထောက်ပြပြောဆိုခဲ့ပါတယ်။ Sakura Princess Hotel ကဆွေးနွေးပွဲမှာအုပ်ချုပ်ရေးဥပဒေပြည်ရေးတရားစီရင်ရေးတို့နဲ့ပတ်သက်ပြီးသတင်းရယူရမှာအခက်အခဲတွေရှိနေသေးကြောင်းသတင်းမီဒီယာသမားတွေကဆွေးနွေးခဲ့တယ်လို့ MPC ကသတင်းထုတ်ပြန်ထားပါတယ်ခင်ဗျာ
။ကိုညာဝင်းအောင်ပြောပြသွားတာပါရှင်။အခုရခိုင်ပြည်နယ်တွေကပြည်တွင်းဒုက္ခသည်စခန်းတွေပဲအလှည့်ပေးကြပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာ2019ခုနှစ်ကဩဂုတ်လကစလို့အစိုးရစစ်တပ်ရဲ့နေမြေရှင်းလင်းမှုတွေကြောင့်ရိုဟင်ဂျာမွတ်စလင်အများစုပါတဲ့ဒုက္ခသည်9သိန်းကျော်ဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးခဲ့ရတယ်လို့မြန်မာနိုင်ငံတွင်းကဒုက္ခသည်စခန်းတွေမှာခိုးလုံနေတဲ့အလားတူဒုက္ခသည်3သိန်း2000ကျော်ရှိပါတယ်။ပြည်တွင်းရိုဟင်ဂျာမွတ်စလင်ဒုက္ခသည်တွေခိုးလုံတဲ့စခန်းတွေကိုပိတ်ဖို့စံတားရှိတဲ့အကြောင်းမြန်မာအစိုးရကပြောနေပေမဲ့ဒုက္ခသည်တွေကတော့သူတို့စွန့်ခွာလာတဲ့နေရာတွေမှာပြန်လည်နေထိုင်ခွင့်မရမှာကိုစိုးရိမ်နေကြပါတယ်။ရခိုင်ပြည်နယ်ကပေးပို့တဲ့သတင်းကိုမခင်ဖြူထွေးကတင်ပြပေးမှာပါရှင်။
ဒီနေရာကတော့ပြီးခဲ့တဲ့2019ခုနှစ်ရခိုင်ပြည်နယ်အတွင်းမှာဖြစ်ပွားတဲ့အကြမ်းဖက်ပြစ်ဒဏ်ခါတွေကြောင့်အိုးရင်ဆွန့်ခွာထွက်ပြေးခဲ့ကြရတဲ့ရိုဟင်ဂျာမွတ်စလင်ဒုက္ခသည်တသိန်း2000ကျော်ခိုးလုံနေတဲ့ဒုက္ခသည်စခန်းပေါင်း18ခုထဲကတစ်ခုဖြစ်ပါတယ်။နိုင်ငံသားဖြစ်ခွင့်ငင်းပယ်ခံရသူတွေအများပြားရှိနေတဲ့ဒီဒုက္ခသည်စခန်းထဲမှာဂျမားရေးဆောင်ရှောက်မှုအလုတ်အကိုင်နဲ့ပညာရေးအခွင့်အလမ်းတွေမရကြပါဘူး။တခွေအတန်ရှင်မှုနဲ့ကျန်းမာရေးစောင့်ရှောက်မှုမရှိတဲ့အခြေအနေမှာအထူးသဖြင့်အမျိုးသမီးနဲ့မင်းကလေးငယ်တွေကတော့အခက်အခဲတွေကိုပိုပြီးခံစားကြရတယ်လို့ရိုဟင်ဂျာမိခင်တူကပြောပါတယ
်။စခန်းထဲမှာနေရတာကကျမတို့အတွက်အရန်ခက်ပါတယ်။နေထိုင်စားသောက်မှုအခြေအနေကြောင့်ကျန်းမာရေးရတယ်ထိခိုက်ရတယ်လို့မျိုးဒီဆေးဝါးကုသခွင့်လည်းရဖို့မလွယ်ပါဘူး။ဒီမှာဆရာဝန်ဆိုတာမရှိဘူးလေ။တကယ်လို့ကိုဝင်တဲ့တယောက်ကမိဖွားရတာခက်လို့များစေကံတစ်ခုခုသွားမှရမယ်ဆိုရင်တော့ကလေးတွေကိုပဲရှိပါရဲ့
။ဘောဆန်းစုကြည်ဦးဆောင်တဲ့မြန်မာအစိုးရကတော့ရခိုင်ပြည်နယ်အရေးကိုဖီယာနန်အကြံပေးကော်မရှင်ရဲ့အကြံပြုချက်နဲ့အညီဆောင်ရွက်နေတဲ့အကြောင်းပြောပါရယ်။ဒီအထက်မှာမွတ်စလင်နဲ့ဗုဒ္ဓဘာသာအတိုင်းဝိုင်းနှစ်ခုစလုံးအတွက်ဆေးရွံ့ပါမှုအခြေအနေတွေကနေရုံးထွက်နိုင်အောင်ကူညီပေးနိုင်မယ်။အခြေခံအစအုံပိုင်းဆိုင်ရာရင်းနှီးတိစောက်တာတွေကိုလှုပ်သွားဖို့ဆိုတာပါပါရယ်။ဒါပေမဲ့ရွှေချာရေးလှှရှားသူတွေနဲ့လူခွင့်ရေးအဖွဲ့တွေကတော့အစိုးရရဲ့မူဝါဒတွေဟာလူမှုအတိုင်းဝိုင်းကြားခွဲခြားမှုတွေပိုဖြစ်စေပြီးဒီဒုက္ခသည်တွေကိုနိုင်ငံသားအဖြစ်အသိမှတ်ပြုဖို့ကိစ္စကိုတော့အာရုံစိုက်လှုပ်ဆောင်တာမရှိဘူးလို့ဝေဖန်ကြပါဗျ။လ လက်တော်မှာတော့အာနာပိုင်တွေကဒီဒုက္ခတဲ့စခန်းတွေနဲ့အနီးအနားမှာဒုက္ခတွေဝီအခြေချနေထိုင်နိုင်ဖို့အတွက်အင်အားတိစောက်တာတွေလုပ်နေပါတယ်ဒုက္ခတဲ့စခန်းတွေထဲမှာခက်ခဲခဲခဲရုန်းကန်နေထိုင်နေကြတဲ့အမျိုးသမီးတချို့ကတော့သူတို့ရဲ့
ကလေးစကန်နဲ့မှာနေရတာကအကျဉ်းအောင်တစ်ခုစက်ချန်တစ်ခုထဲမှာနေရသလိုပါပဲစေချောတဲ့တွေအိမ်အောင်ရှင်မိပါရင်းနဲ့တက်ကြီးရွယ်ဦးရီအားလုံးအခန်းကြီးလေးထဲမှာအကုန်စုနေဖို့ဆိုတာမသိလျော်ပါဘူးရွှေကြမုစလင်ဒုက္ခတဲ့အမျိုးသမီးတူပြောတာပါဒီဒုက္ခတဲ့စကန်တွေကမိခင်အတော်များများကတော့သူတို့ရဲ့ကလေးငယ်တွေလူမှုအတိုင်းအဝိုင်းအတွင်းမှာအရင်ကလိုအေးအေးချမ်းချမ်းပြန်လည်နေထိုင်ခွင့်ရဖို့ကိ
ဝင်ခုဖို့ကြိုးစားသူတွေဖန်ဆီးခံနေရတဲ့အကြောင်းကိုလည်းပြောပြပါဦးမယ်။ထိုင်းနဲ့မလေးရှားနယ်စပ်ဆုံခလာခရိုင်အတွင်းကရာဘာဒေါ်ထဲမှာလူကုန်ကူးခံရတဲ့ရိုဟင်ဂျာ၉ဦးကိုထပ်မံတွေ့ရှိခဲ့တယ်လို့ထိုင်းအာဏာပိုင်တွေကဩဂုတ်လ23ရက်နေ့မှာပြောဆိုခဲ့ပါတယ်။ဆုံခလာခရိုင်ထဲကအချုပ်ခန်းတွေထဲမှာလူကုန်ကူးခံရသူပေါင်း2000ထက်မနည်းဟာထိမ့်သိမ်းခံထားရတဲ့အကြောင်းရွှေပြောင်းအလို့သမားအခွင့်အရေးကွန်ရက်ကလည်းပြောပါတယ်။ထိုင်းအခြေစိုက် VOA သတင်းတောက်မအေးအေးမှသတင်းပေးပို့ထားပါတယ်ရှင်။
ထိုင်းမလေးနယ်စပ်ဆုံခလာခရိုင်ထဲမှာအေဘီလာကနေစပြီးလူကုန်ကူးသူတွေခေါ်လာတဲ့သူတွေကိုဖမ်းဆီးမိနေတာပါအခုဆိုရင်ဆုံခလာခရိုင်ထဲကအချုပ်စခန်းတွေထဲမှာပဲလူရေ2000လောက်ရှိနေပြီဆိုပြီးအလို့သမားရေးဆောင်ရွက်နေတဲ့ရွှေပြောင်းလို့သမားအခွင့်အရေးကွန်ရက်ရဲ့ဆုံခလာခရိုင်ဟဲ့ရိုင်မြို့ရဲ့တာဝန်ခံဥပကြီးကအခုလိုပြောပါတယ်
အခုဟာရင်အချုပ်မှာအောက်ထပ်မှာလဲဆိုလို့ရှိရင်တရားနေပါလားရှိမှာပေါ့အပေါ်ထပ်မှာတော့ရှောက်နေတဲ့ရှေ့ရောက်နော်မနေ့ကညနေက9ရောက်ထပ်ပြီးတော့ဖမ်းမိနေလို့ပြောတယ်အကုန်လုံးဒီကျွန်တော်တို့အဆုတ်ကလာခဲအလျှောက်တဲ့အလျှောက်တဲ့မှာနေပြီးတော့အကုန်လုံးမပြည့်နေတယ်ဟုတ်ကဲ့2000ပတ်ဝန်းကျင်လောက်ရှိမှာအကုန်လုံးစုစုပေါင်းလဲလို့ရှိရင
်အခုလ22ရက်နေ့ကတော့ဆုံကလာခရိုင်ရတဖုံးမြို့နယ်တဲကခြုံတော်တွေအတွင်းမှာရိုဟင်ဂျာ31ယောက်ဖမ်းမိခဲ့ပြီးအခုလ23ရက်နေ့မှာတော့အဲ့ဒီနေရာရဲ့6ကီလိုအကွာမှာရိုဟင်ဂျာ9ဦးကိုထပ်မံဖမ်းမိခဲ့ပါတယ်။သူတို့ဟာမလေးရှားနိုင်ငံကိုခိုးဝင်ဖို့အတွက်ရောက်ရှိနေကြတာဖြစ်ပြီးသူတို့ကိုလူပွဲစားတွေကမလေးရှားကိုမပို့ဆောင်ခင်မှာထိုင်းအနာပိုင်တွေကတွေ့ရှိသွားခဲ့တာဖြစ်ပါတယ်။ထိုင်းမလေးနယ်စပ်မှာတော့လူပုံကူးမှုနဲ့ဖမ်းဆီးခံရသူတွေကိုအမှုတွေစစ်ဆေးပြီးတဲ့အခါမှာနေရပြန်ဖို့မှာဖြစ်ပေမဲ့လူပုံကူးမှုတွေနဲ့ပတ်သက်သူတွေဟာချက်ချင်းပြန်လို့မရသေးတာကြောင့်သူတို့ဟာထိမ့်သိမ်းရေးစခန်းတွေထဲမှာပဲရှိနေသေးဖြစ်ပါတယ်။
အခုလက်လို့အရှိန်မှာမပို့သေးဘူးကျွန်တော်ရေးဖို့မေးချင်တယ်သူတို့ကစာရွက်စာတမ်းတွေလောက်နေတယ်ပို့လို့မရသေးဘူးတဲ့အမောကမပြေးသေးဘူးအဲ့လိုကျွန်တော်ပြန်ပြောတယ
်ထိုင်းမလေးနယ်စပ်ထိုင်းမြန်မာနယ်စပ်တွေမှာဒုက္ခကူးမှုတွေဇက်တိုက်ဖြစ်နေတဲ့အတွက်နယ်စပ်တွေမှာနယ်စပ်ချက်တော်လက်မှတ်တွေနဲ့အဝင်ထွက်လုပ်နေကြတဲ့မြန်မာနိုင်ငံသားတွေကိုပုံမှန်စောင့်ကြည့်စစ်ဆေးမှုတွေလုပ်ဖို့အတွက်နယ်စပ်မြို့တွေကတာဝန်ရှိသူတွေကိုထိုင်းအစိုးရကဩဂုတ်လ23ရက်နေ့မှာပဲညွှန်ကြားခဲ့ပါတယ်2019ခုနှစ်ထဲမှာတော့ထိုင်းတောင်ပိုင်းမှာဖမ်းမိတဲ့မြန်မာနိုင်ငံသား9000ကျော်ရှိသွားပြီလို့လည်းထိုင်းအနာပိုင်းတွေကပြောပါတယ်ဒီနှစ်ထဲမှာပဲထိုင်းနဲ့မြန်မာတွေပါဝင်တဲ့လူမောင်ကိုသမား150ကျော်ကိုလည်းဒီလပိုင်းတွေအတွင်းမှာအရေးယူနိုင်ခဲ့တယ်လို့လည်းထိုင်းအနာပိုင်းတွေကပြောဆိုခဲ့ပါတယ်ရှင
်ဆရာရှင်များရှင်မကြသေးခင်ကစလို့တိုင်းဒါလက်နက်ကင်ဖွဲ့တွေနဲ့တိုက်ပွဲတွေတကြောပြန်ကြီးထွားလာရတာဟာရင်းရဲရင်းဆွေးနွေးမှုတွေတစ်ဆုပ်နေတဲ့နောက်ဆက်တွဲအကျိုးဆက်တစ်ခုအဖြစ်မြင်နေကြပါတယ်။အခုလိုတိုက်ပွဲဖြစ်နေတဲ့အချိန်မှာရင်းရဲရင်းလမ်းစပေါ်လာနိုင်ဖို့ပြည်ပင်းပြည်ပကဩဇာအရှိန်အဟကြီးမားတဲ့အင်အားစုတွေကကြားဝင်စစ်ဆက်ဖို့လိုနေပြီလို့လည်းယူဆနေကြတာပါ။ရှေ့မတိုးနိုင်ဖြစ်နေရတဲ့ရင်းရဲရင်းဆွေးနွေးမှုတွေပြန်ဆနိုင်ဖို့ဘာတွေလုပ်ဖို့လိုအပ်နေပါလဲ။ဆွေးနွေးမှုတွေမှာတိုးတက်မှုရဖို့လက်ရှိပုံစံကနေဖောက်ထွက်ဖို့လိုအပ်နေပါပြီလားစူရာတွေကို VOE ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်စစ်စစ်မှာဆွေးနွေးကြရအောင်ပါရှင်ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOE ရဲ့ဖုန်းနံပါတ် 1-232-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုချုပ်တင်ပေးဖို့ထားနိုင်ပါတယ်ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အစာပိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုချုပ်တင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းနှက်ချက်တွေချုပ်တင်ရေးသားပေးပို့ထားနိုင်ပါတယ်။စီမီးယာဓာတ်ရိုက်လေးလိုက်စစ်စစ်ကကြိုဆိုပါရရှင
်။ဒီကနေ့ညဓာတ်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးလို့ရင်ချိန်မီဆက်သွယ်ကြဖို့ထပ်မံဖိတ်ခေါ်ပါရရှင်။အခုတော့အမေရိကန်သမ္မတထရမ့်ရဲ့ဒုရုတွေ့ဆုံပွဲမှာစီးပွားရေးဆိုင်ရာကိစ္စဘယ်လိုသတိပေးခဲ့သလဲဆိုတာပြောပြပေးပါဦးမယ်။ American Tamda Donald Trump ga naw ne ma tu za tamara ta wen ga song tat twa me so yin si wa ye pyu le twa nai ne lo thri pe lai ba de pi ne ma si wa cha sin me ala la ne chong twei ni ya de New Hampshire ma pi ga de tadin ba ga lu ru twei song pwe atwin tamara Trump ga akhu lo thri pe lai da ba si wa cha me andia ga naw ne ma tamara Trump pyan le ayue kaok khan ya yi ko athi na si nai de lo le tong tat tu re ga pyo so tha ja ba de VOA tadin taw Jim Malone ye tadin lwa ko mat tain ki thai ga pyo
ပြမှာပါရှင်။နောက်နေ့ကျင်းပမဲ့သမ္မတရွေးကောက်ပွဲမှာသူသာရှုံးနေခဲ့မယ်ဆိုရင်အမေရိကန်တွင်အနေနဲ့စီးပွားရေးအထိနာလိမ့်မယ်လို့သမ္မတဒေါ်နယ်ထရန့်ကနယူးဟမ်ရှေးယားပြည်နယ်ကလူတို့စီးပွားပွဲတစ်ခုမှာပြောဆိုလိုက်တာပါ။
I know you like me and this room is a love fest, I know that.
ကျွန်တော်ခင်ဗျားတို့ကြိုက်တယ်ဆိုတာသိပါတယ်ဒီခံရတဲ့အချက်တွေနဲ့ပြည့်နေပါတယ်ဒါပေမဲ့ခင်ဗျားတို့ကျွန်တော်ကလွယ်လို့ဘယ်သူမှယူစရာမရှိပါဘူး။
ဘာကြောင့်လဲဆိုတော့ခင်ဗျားတို့ပင်စင်စုငွေတွေအားလုံးဆုံးရှုံးကုန်ပါလိမ့်မယ်။အဲဒီတော့ကျွန်တော်ကိုကြိုက်ပြီးဖြစ်စေမကြိုက်ပြီးဖြစ်စေကျွန်တော်ကိုမဲထရားမှာဖြစ်ပါတယ်။တရုတ်နယ်ကုန်သွယ်ရေးမပြေလည်မှုကဆက်လက်ဖြစ်ပွားနေပြီးစတော့ရှယ်ယာဈေးကွက်ငွေစုစာချုပ်ဈေးကွက်မတည်ငြိမ်မှုကစီးပွားကျမဲ့အရေးလက္ခဏာတွေထွက်ပေါ်လာချိန်မှာပဲအသေးအချာထောက်ခံမှုရာရေးသမ္မတထရန့်က
Trump ထောက်ခံသူတွေကတော့အခိုင်အမာရှိနေသေးပ
ါ He worries about the middle class
သူကလူလက်တန်းစားတွေအတွက်စိုးရိမ်စိတ်ရှိပြီးကျမတို့လိုအပ်နေတာလေဒါပါပဲအားနည်းတဲ့လူတွေအတွက်တိုက်ပွဲဝင်မဲ့လူကိုကျမတို့လိုအပ်နေတာပ
ါတစ်ချိန်တည်းမှာပဲ Ubon Power တို့လို Trump ကိုစန့်ကျင်ဆန္ဒပြသူတွေလည်းထွက်လာကြပါတယ
် The fact that the stock market has slid so
အစိုးရလက်ထက်မှာအစုရှယ်ယာဈေးကျသွားတဲ့အချက်ကတိတ်ကိုစိတ်ပျက်စရာကောင်းပါတယ
်တမရထရန့်ရဲ့စီးပွားရေးချင်းကပ်ဆောင်ရွက်မှုတွေကချမ်းသာသူတွေကိုဦးစားပေးတယ်လို့ဒီမိုကရက်တစ်ဘက်ကတလျှောက်လုံးဆွဆွဲထားတာပါဒီလိုဆွဆွဲတဲ့အထက်မှာသမရရွေးကောက်ပွဲဝင်ဖို့ရှင်ပြိုင်နေတဲ့ဘာနီဆန်ဒါစ်လည်းပါဝင်ပါလေ
This is the moment we stand up to racism
လူမျိုးရေးကွဲပြားမှုနဲ့စိတ်ဝမ်းကွဲပြားမှုတွေကိုစန့်ကျင်ကြရမယ့်အချိန်ဖြစ်တယ်လို့ကျွန်တော်တို့ပြည်သူတွေအားလုံးစည်းစည်းလုံးလုံးနဲ့ဂရေကျွဲတထေးကြီးတွေခြေလှမ်းမှုမရှိတဲ့အစိုးရတရက်နဲ့စီးပွားရေးကိုဖော်ဆောင်ကြရမယ့်အချိန်လည်းဖြစ်ပါတယ်ကျွန်တော်တို့အားလုံးအတွက်ဖြစ်မဲ့အစိုးရတရက်နဲ့စီးပွားရေးကိုဖော်ဆောင်ကြရမယ့်အချိန်ပါ
တရုတ်ကုန်ပစ္စည်းတွေအပေါ်သွင်းကုန်ကွန်ထပ်မံဆင်းကျပ်မှုကိုဆိုင်းငံ့ကြောင်းသမရထရန့်ကကြေညာခဲ့တာဟာဆိုရင်လေနိုင်ငံရေးကိုထက်တွက်လာတဲ့ပုံဖြစ်တယ်လို့ကျွမ်းကျင်သူပေါ်ဝစ်စမန်ကပြောပါတယ်
Well, it looks like the Trump administration wants to save Christmas.
Trump ဆိုရအနေနဲ့ Christmas ပွဲတော်ကာလမှာကုန်စည်လုံးမကြီးစေခြင်းတဲ့သဘောကိုတွေ့ရပါတယ်အားလိုက်ရဲ့ဈေးဝယ်ရသည်ကစာနေပြီဆိုတော့ဒီသွင်းကုန်ကတက်ရောက်မှုရှိသေးမှာပါဒီပေါ်အလေးထားရတယ်လို့ယူဆပြီးအခွန်တိုးကောက်ကိုဆိုင်းငံ့လိုက်တာကပိုကောင်းမယ်ဆိုပြီးဆုံးဖြတ်ခဲ့တာလည်းဖြစ်နိုင်ပါတယ
်နောက်ထပ်ကျင်းပမယ့်သမရရွေးကောက်ပွဲစည်းရုံးရေးကာလအတွင်းစီးပွားရေးကျဆင်းမှုဟာဆိုရင်သမရရဲ့ပြန်လည်ရွေးကောက်ခံရရေးမျှော်လင့်ချက်ကိုထိခိုက်စေလိမ့်မယ်လို့သုံးသက်သူလေရီဆာဘတ်တိုကပြောပါတယ
် Politically he wants the election to be about the economy.
နိုင်ငံရေးရတော့သူကရွေးကောက်ပွဲကိုစီးပွားရေးလို့ဖြစ်စေချင်နေတာပါအခုသမ္မတတွေကစီးပွားရေးလုပ်နေတာမဟုတ်ပါဘူးစီးပွားရေးကောင်းရင်လည်းသူတို့ကထိုက်တင်တာထက်ပိုပြီးချီးကျူးခံရတယ်လို့စီးပွားရေးမကောင်းရင်လည်းလိုတာထက်ပိုပြီးပြစ်တင်ခံရပါတယ်ဒါပေမဲ့အမှန်တရားကတော့အမေရိကန်အများစုကဒါကိုမသိကြပါဘူး
American သမ္မတ Trump အနေနဲ့ကတော့2020ရွေးကောက်ပွဲစည်းရုံးရေးမှာသူ့အတွက်အကောင်းဆုံးမိတ်ဆွေအဖြစ်အားကောင်းခိုင်မာတဲ့စီးပွားရေးကိုအားထားနေပါတယ်ရှင်
။မတင်ကြီးထိုက်ပြောပြသွားတာပါရှင်။ကျမတို့ VOE ကို email ကတဆင့်ဝေဖန်ကြံပြုလို့တယ်။တေးသချင်းတွေတောင်းယူလို့တယ်ဆိုရင် email လိပ်စာက barmis@voanews.com ဖြစ်ပါတယ်ရှင်။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့ဒိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာဒိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ် ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလမ်းမီတာ190ကနေပြန်လည်ပြီးထုတ်လွှင့်နေကြပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင်မြန်မာစံတော်ချိန်မနက်6နာရီခွဲပါပြီ။VOA American တန်ရဲ့စနေမနက်ခင်းလက်ရှိထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုမနက်9နာရီထိလိုင်းဒိုမီတာ2440 51လိုင်းလက်မီတာ190 kHz 1509တို့ကနေနားဆင်နိုင်သလို VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်း Radio ထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ပါတယ်။အခုဒုတိယပိုင်းမှာတော့ကမ္ဘာသတင်းတွေကမြန်မာပြည်ကြောင့်ခေါက်လို့ချက် Indian 3 English သင်ခန်းစာနဲ့အမျိုးသမီးကန္တာမှနားဆင်ကြရမှာက
အကြီးခံယူချက်အစ်မကိုသူလက်ခံပြီးတော့ကျမကိုပြင်ရှင်းမှုပေးခဲ့တယ်ကျမပြောတာကိုသူလက်ခံသိတယ်ဆိုရှင်လက်ခံခဲ့ဟု
တ်ကဲ
့အဲ့ဒါမျိုးတွေကကျမကိုသူတော်တော်လေး
ကုလအတွင်းရေးမှုချုပ်ဟောင်းရဲ့ဒီရခိုင်ပြဿနာဖြေရှင်းရေးမှာပါဝင်ခဲ့သူမစ္စတာကော်ဖီအာနန်ကွယ်လွန်ခြင်းတစ်နှစ်ပြည့်အကြောင်းကိုနားဆင်ကြရမှာဖြစ်ပါတယ်နောက်ပိုင်းမှာသိပ္ပံနဲ့ဤပညာကဏ္ဍကိုလည်းနားဆင်ရမှာပါရှင်အခုအရင်ဆုံးတော့ကမ္ဘာသတင်းတွေထဲမှာရေးသားထားတဲ့မြန်မာပြည်ကြောင့်သတင်းဆောင်ပါတွေကိုမူလဆောင်ပါရှင်တွေရဲ့အဘော်မပြတ်ကိုရဲမင်းထွန်းနဲ့ကိုဇော်ဝင်းလိုင်တို့ကောက်နှုတ်တင်ပြပေးထားတာကိုလည်းနှာစင်ကြရအောင်ပါရှင်
။ဩဂုတ်လ22ရက်နေ့ရက်စွဲနဲ့ Democracy Speaks Org မှာကီးပီနမကောင်းမွန်တဲ့အဆိုရခိုင်ခိုင်မာမာဖြစ်လာရေးဆိုတဲ့ Darren Bialaki ရေးသားထားတဲ့ဆောင်ပါကနေကောက်နှုတ်တင်ပြလိုပါတယ်။1948ခုနှစ်မြန်မာနိုင်ငံလွတ်လပ်ရေးရခဲ့ကတိုင်းရင်းသားလက်နက်ကင်တပ်ဖွဲ့တွေထိန်းချုပ်ထားတဲ့ဒေသတွေရောမြို့သားစစ်တပ်ထိန်းချုပ်ထားတဲ့နေရာတွေမှာပါအကြမ်းလိုက်စားမှုနဲ့စီးရဲနွမ်းပါမှုတန်ကိုခံစားခဲ့ရပါတယ်လို့အစချေရေးသားထားပါတယ်။2015ခုနှစ်ရွေးကောက်ပွဲကြောင့်နိုင်ငံတကာအသိုက်အဝိုင်းနဲ့ဒေသခံလူထုကမျှော်လင့်ချက်တွေမြင့်မားခဲ့ချိန်မှာကပြည်နယ်မှာ NLD ပါတီဘောကော်ပိုရေးဝန်ဒေါခင်ထွေးမြင့်ဝန်ကြီးချုပ်ဖြစ်လာပါတယ်။ဒါသူတို့ဒီမိုကရေစီအစိုးရအောက်ပထမဆုံးတာဝန်ယူတာဖြစ်တယ်လို့တခြားလွတ်တော်အတွင်းကတာဝန်ရှိသူတွေဟာလည်းပထမဆုံးရွေးချယ်ခံခဲ့ကြရတာဖြစ်ပါတယ်။အချုပ်မှုအတွေ့အကြုံနယ်ပါမှုဟာခေပြည်နယ်အတွက်စိန်ခေါ်မှုတစ်ခုလည်းဖြစ်တယ်လို့យေတာထားပါတယ်။ဒီဆိုင်ရာ Republican အဖွဲ့ IRI ဟာမြန်မာနိုင်ငံအတွင်း2012ခုနှစ်ကစလို့နိုင်ငံရေးပွင့်လင်းလာမှုတွေနဲ့အတူပါတီတွင်းစီမံခန့်ခွဲမှုနိုင်ငံရေးမူဝါဒချမှတ်မှုနဲ့ပြည်သူတွေရဲ့စိုးရိမ်ပူပန်မှုတွေကိုတုံ့ပြန်ဆောင်ရွက်ပေးရတဲ့အကူအညီပေးခဲ့ပါတယ်။ကီးပီနယ်အတွင်းမှာတော့စီးပွားရေးတိုးတက်မှုအချို့ရှိနေချိန်မှာပဲအုပ်ချုပ်ရေးဆိုင်ရာစိန်ခေါ်မှုတွေနဲ့အစိုးရပေါ်ယုံကြည်ကူးစားမှုနဲ့ပါမှုတွေကြောင့်အရေးကြီးတဲ့စီးပွားရေးဥပဒေရေးနဲ့နိုင်ငံရေးပြည်ပြောင်းလဲမှုတွေအကောင့်ထဲပေါ်ရေးမှာအခက်အခဲတွေရှိခဲ့ပါတယ်တဲ့ရွေးကောက်ခံကိုယ်စားလှယ်တွေနဲ့လူမှုအဖွဲ့အစည်းတွေအကြားတဦးနဲ့တဦးထိတွေ့ဆက်ဆံဖို့စိတ်ဝင်စားမှုလည်းမရှိခဲ့ကြပါဘူး IRI ဟာ2019ခုနှစ်ကစလို့ကီးပီနယ်ပါလီမန်အတွင်းအကူအညီစတင်ပေးအပ်ခဲ့သလိုဗက်ပေါင်းစုံကအဖွဲ့အစည်းတွေပါဝင်ပြီးအရေးကြီးတဲ့ခေါင်းဆောင်တွေအောက်မှာအလုပ်ရုံဆွေးနွေးပွဲတွေလုပ်ပေးခဲ့ပါတယ်။ IRI ကရွေးကောက်ခံအဖွဲ့အစည်းပုဂ္ဂိုလ်တွေနဲ့လူမှုအဖွဲ့အစည်းတွေကိုနှိစမှုရှိစေပြီးသူတို့ရဲ့အခက်အခဲကိုသိရှိစေဖို့နဲ့တူးနဲ့တူးနားလည်မှုရှိလောက်စောင့်ကြည့်ပေးခဲ့တာနဲ့အမျှသက်ဆိုင်သူတွေဟာကတူးကရှိခဲ့တဲ့တံပြားတွေကိုကျော်သွားနိုင်ခဲ့ပါတယ်။လေယာကဏ္ဍကတဆင်စီးပွားရေးတိုးတက်ရေးနဲ့ငြိမ်းချမ်းရေးတည်တံ့ဖို့အရေးကိုဦးစားပေးဆောင်ရွက်ရမယ်ဆိုတာကိုသက်ဆိုင်သူအားလုံးသဘောတူညီခဲ့ကြပါတယ်။သက်ဆိုင်သူတွေအပြင်ကြွကျင်သူတွေလည်းပါဝင်တဲ့ Forum ဆွေးနွေးပွဲကိုလည်း IRI ကကမခရာပြုလုပ်ပေးခဲ့ပါတယ်။သဘောထားကွက်လက်ချက်တွေအစားဘုံရက်တီချက်နဲ့ရည်မှန်းချက်တွေကိုရှာဖွေဖော်ထုတ်ပြီးအယုံဆိုင်လှုပ်ဆောင်ခဲ့ကြလို့ပူးပေါင်းဆောင်ရွက်တဲ့လမ်းကြောင်းတစ်ခုကိုတွေ့ရှိပြသနိုင်ခဲ့ကြပါတယ်။ IRI ရဲ့ဆွေးနွေးပွဲတွေအပြည့်မှာတော့ဒီလိုပွဲမျိုးတွေဆက်လက်လုပ်ပေးဖို့သက်ဆိုင်သူအားလုံးကIRI ကိုတောင်းဆိုခဲ့ကြပါတယ်။သက်ဆိုင်သူတွေအကြားယုံကြည်မှုနဲ့ပါနေတာကတော့နေချင်းညာချင်းပြက်ကွက်သွားမှာမဟုတ်ပေမဲ့ထိတွေ့ဆက်ဆံမှုဟာအစိုးရနဲ့လူမှုအဖွဲ့အစည်းတွေအကြားကွာဟချက်တွေကိုကျင်းပအောင်လုပ်ပေးနိုင်တဲ့အခွင့်အရေးတွေကိုဖန်တီးပေးပြီးအဆုံးမတော့ကရင်လူထုရဲ့အကျိုးစီးပွားကိုစောင့်ကြည့်ပေးမှာဖြစ်ကြောင်းရေးသားထားပါတယ်ခင်ဗျာ
။အခုဆက်ပြီးတော့မြန်မာ illicit drug problem requires a regional responseမြန်မာနိုင်ငံကတရားမဝင်မူရေးစီဝါပြဿနာကိုဒေတာရဲနိုင်ငံတွေကဝိုင်းဝန်းလှုပ်ဆောင်ကြဖို့လိုအပ်ကြောင်းဩစတြေးလျမဟာဗျူဟာပေါ်လစီဌာနကစောင့်မရှင်ဂျွန်ကွိုင်းက The Strategist Online မှာရေးသားထားတဲ့စောင့်မကိုတင်ပြပေးလိုပါတယ်။ဒေတာရဲတရားမဝင်မူရေးစီဝါမှောင်ခိုထုတ်လုပ်ဖြန့်ဖြူးမှုတွေမှာမြန်မာနိုင်ငံကဝေးလံခေါင်ပြတဲ့တောတောင်ရှုံမြောင်းတွေဟာရာစုနှစ်နဲ့ချီပြီးအရေးပါတဲ့အခန့်ကဏ္ဍကနေပါဝင်လာနေခဲ့ကြောင်းစောင့်မရှင်ကအစချီရေးသားထားပါတယ်။အစပိုင်းမှာမြန်မာနိုင်ငံအတွင်းဘိန်းဆိုင်ကြိုးရေးလုပ်ငန်းကိုဦးစားပေးလုပ်ကင်ခဲ့ပေမဲ့နောက်ပိုင်းကမ္ဘာဈေးကွက်ရဲ့လိုအပ်ချက်အရအစ်မြင့်တဲ့ဘိန်းပြူကိုပြောင်းလဲထုတ်လုပ်လာတယ်လို့ဆောင်းပါရှင်ကရေးပါတယ်။မကြသေးခင်နှစ်တည်းအတွင်းမှာတော့မြန်မာနိုင်ငံကတရားမဝင်မူရေးဆေးထုတ်လုပ်မှုဟာဘိန်းမြင်ဆိုင်ပြီးဘိန်းပြူထုတ်လုပ်ရောင်းချတဲ့အဆင့်ကနေတဖန်ပြောင်းလဲပြီး synthetic drug လို့ခေါ်တဲ့ ဓာတုဆေးဝါးနဲ့ထုတ်လုပ်တဲ့မက်သက်ဖက်တမင်းလိုစိတ်ကြွစေထုတ်လုပ်ရောင်းချတဲ့ဘက်ကိုပြောင်းလဲလာခဲ့တယ်လို့ဆိုပါတယ်။မြန်မာနိုင်ငံကရာဇဝတ်ကိုင်းနေဟာကမ္ဘာလုံးဆိုင်ရာစိတ်ကြွစေဈေးကွက်ကြီးတစ်ခုလုံးမှာအရေးပါတဲ့အခန်းကဏ္ဍကိုရောက်လာပြီးဖြစ်တဲ့အကြောင်း UNODC ကုလသမဂ္ဂမွေးရည်ဆေးဝါးနဲ့ရာဇဝတ်မှုတိုက်ဖျက်ရေးဌာနရဲ့2019ခုနှစ်ကမ္ဘာမွေးရည်ဆေးဝါးအစီရင်ခံစာမှာဖော်ပြထားကြောင်းကိုလည်းစောင့်မရှင်ကကိုကာရေးသားထားပါတယ်။စိတ်ကြွစေထုတ်လုပ်ရောင်းချမှုတွေအတွက်မြန်မာနိုင်ငံအတွင်းက UWSA နဲ့ SSA စတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေကိုအလွယ်တကူအပြစ်ဖို့လို့ရနိုင်ပေမဲ့တကယ်တကယ်တော့တကမ္ဘာလုံးတိုင်းတန်တဲ့အုပ်စုဖွဲ့ရာဇဝမှုကျူးလွန်သူတွေနဲ့တရုတ်အစိုးရရဲ့မွေးရည်ဆေးဝါး policy တွေနဲ့လည်းအများကြီးသက်ဆိုင်နေတယ်လို့စောင်းမရှင်ကထောက်ပြထားပါတယ်။19ရာစုနှစ်တည်းအတွင်းဗြိတိရှ်တို့ကြောင့်တရုတ်ပြည်မှာဘိန်းသုံးဆွဲမှုကျပြန့်လာခဲ့ပြီးတဲ့နောက်20ရာစုအစောပိုင်းမှာတရုတ်နိုင်ငံကချင်းမင်းဆက်ကဆလို့ဘိန်းဆိုင်ပြိုထုတ်လုပ်မှုကိုတိုက်ဖြတ်လာခဲ့တာမှာတရုတ်ပြည်မှာကြီးအတွင်းအတိုင်းအတာတစ်ခုထိအောင်မြင်မှုရခဲ့ပေမဲ့နောက်ပိုင်းမှာရွှေသတိကံနယ်မှာဘိန်းနဲ့ဘိန်းပြူထုတ်လုပ်မှုတွေအကြီးအကျယ်ဖြစ်ပေါ်ခဲ့တာကိုလည်းစောင်းမရှင်ကထည့်သွင်းဖော်ပြထားပါတယ်။အစိုးရတွေကမွေးရည်ဆေးဝါးတိုက်ဖြတ်ရေးအစီအစဉ်တွေဘလို့ပဲချမှတ်ဆောင်ရွက်နေအောင်တော့မြန်မာနိုင်ငံကတိုင်းဒေသလက်နက်ကိုင်အဖွဲ့အစည်းတွေကမွေးရည်ဆေးဝါးကရတဲ့ရန်ပုံငွေတွေအပေါ်နှိခိုးအားထားနေကြဆဲဖြစ်တာကြောင့်နိုင်ငံတကာပြဿနာဖြစ်လာနေတဲ့မြန်မာနိုင်ငံမှာအခြေပြုတဲ့ဒီတရားမဝင်မွေးရည်ဆေးဝါးပြဿနာပြည်လဲရေးအတွက်စိတ်ကြွစေထုတ်တဲ့နေရာမှာအသုံးပြုတဲ့ဓာတုဆေးတွေမပြန့်ပွားအောင်တရုတ်ဆိုရဘက်ကဟန်တာရအပါအဝင်ဒေသရင်းနိုင်ငံတွေကဝိုင်းဝန်းလှုပ်ဆောင်ကြမှသာအောင်မြင်နိုင်မယ့်အကြောင်းစောင့်မရှင်ကရေးသားထားပါတယ်ခင်ဗျာအပြည့်အစုံကိုတော့ www.aspistrategies.org.au မှာဖတ်ရှုနိုင်ပါတယ်ခင်ဗျာ
ဟုတ် VOA ရဲ့စနေနေ့မနက်ခင်းအစီအစဉ်တွေကိုမြို့တော်ဝါရှင်တန်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုဆက်ပြီးတော့လေ့လာကြရမယ့် American Style Indian 3 English သင်ခန်းစာကိုတော့ဒေါ်လလတန်ကစီစဉ်ပို့ချထားပါတယ်ရှင
်။ဒီနေ့တင်ပြမယ့် Idiom အသုံးကတော့
Drive me up the wall
ဖြစ်ပါတယ်။စာလုံးပေါင်းကDRIVE drive ကမောင်းတာ ME ကကျွန်တော်ကျမ UBE up ကအပေါ်ဆိုတော့ drive me up ကအပေါ်ကိုမောင်းတဲ့သဘောဖြစ်ပါတယ် THE the WALL wall ကနေရာဆိုတော့စကားထုံးရဲ့ဓာတ်ရိုက်အဓိပ္ပာယ်ကတော့နေရာပေါ်ကိုမောင်းတဲ့သဘောဖြစ်ပါတယ်ဒီသုံးဆင်းသက်လာတာကတော့လောင်အိမ်ထဲမှာရောက်နေတဲ့တိရစ္ဆာန်တစ်ကောင်ကိုအပြင်ကစရဖြစ်စေအနောက်ဆက်ဖြစ်အောင်လို့လို့ဖြစ်စေအဲ့ဒီအထက်မှာရှိတဲ့အကောင်ကလောင်အင်းရဲ့နေရာပေါ်ကိုပြည့်တဲ့ရှောင်းတင်းရံကနေဆင်းသက်လာတဲ့အသုံးဝင်ဖြစ်ပါတယ်။ဒါကြောင့် idiom အသုံးကတော့လူတူဦးကိုစိတ်တူအောင်စိတ်အနောက်ဆက်ဖြစ်စေအောင်လုပ်တာကိုဆိုတာဖြစ်ပါတယ်။အထူးသဖြင့်ထွက်ပြေးခြင်းစိတ်ပေါက်တဲ့သဘောမျိုးလို့ဆိုနိုင်ပါတယ်။ဒီအသုံးနဲ့ပတ်သက်လို့ George Cooper ရဲ့ဥပမာကိုနားဆင်ကြည့်ကြရအောင်။
I don't want to visit my cousin's place. He has 5 kids and they drive me up the wall.
ကျွန်တော်ကတော့ကျွန်တော်ညီတပင်ခွေးအိမ်ကိုအလဲမသွားလို့ပါဘူးဗျာ။သူ့မှာခလေး5ယောက်တောင်ရှိတယ်လေ။သူတို့ကြောင့်ကျွန်တော်ထွက်ပြေးခြင်းစိတ်ပေါက်မိတယ်လို့ဒီပေးရပါလေ။ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
်။ I don't want to visit my cousin's place.He has 5 kids and they drive me up the wall.
လူတူဦးကိုစိတ်အနှောက်အယှက်ဖြစ်စေတဲ့ထွက်ပြေးခြင်းစိတ်ပေါအောင်လုပ်တယ်ဆိုရင် idiom အသုံးရဘယ်လိုပြောမလဲ?
Drive me up the wall.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီကိစ္စမနဲ့တင်ပြခဲ့တဲ့ idiom အသုံးနဲ့ဖြစ်ပါတယ
်ဒီရန်တော့အင်္ဂလိပ်သင်ခန်းစာကိုဒေါ်လာလတ်တန်စီစဉ်ပို့ချပေးခဲ့တာဖြစ်ပါလေရှင်အခုအမျိုးသမီးကန္တာကိုနှာစင်ကြရပါမယ်ဩဂုတ်လ18ရက်နေ့ဟာကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းမစ္စတာကိုဖီအာနန်ကွယ်လွန်ခဲ့တာတစ်နှစ်ပြည့်ခဲ့ပါပြီသူတက်ရှိထင်ရှားစီစဉ်ကရာထူးကအနားယူခဲ့ပေမဲ့နိုင်ငံတကာငြိမ်းချမ်းရေးအတွက်ဆောင်ရွက်ခဲ့ရမှာမြန်မာနိုင်ငံရခိုင်ပြည်နယ်ပြည်ထနာကိုလည်းပါဝင်ကူညီဖြည့်ရှင်ပေးခဲ့သူဖြစ်ပါတယ်သူဦးဆောင်ခဲ့တဲ့ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်အဖွဲ့ဝင်နိုင်ငံတကာက3ဦးနဲ့မြန်မာ6ဦးပါဝင်ရမှာရခိုင်တိုင်းရင်းသူဒေါ်စောခင်တင်လည်း2ဦးအပါဝင်ဖြစ်ပါတယ်အမျိုးသမီးတိုင်းရင်းသူ2ဦးအနေနဲ့သူ့ရဲ့အမြင်ရှင်းပြချက်တွေကိုမစ္စတာကိုဖီအာနန်ဘလူလီလီဆာဆာလက်ခံခဲ့တယ်လို့ဆိုတဲ့အကြောင်းအတူယူစရာပြောပြချက်တွေကိုဒီသတင်းပတ်ရဲ့အမျိုးသမီးကန္တာမှာဒေါ်လှလတန်ကတင်ပြထားပါတယ်ရှင် You can bend but never break me
because it only serves to make me more determined to achieve my
final. ကုလသမဂ္ဂရဲ့စက်တမတ်မြောက်အတွေးမှုချုပ်လည်းဖြစ်သူအနာယူပြီးကမ္ဘာညင်းချမ်းရေးအတွက်ဆက်လက်ဆောင်ရွက်ရမှာမြန်မာနိုင်ငံရခိုင်ပြည်နယ်ပြည်ထနာဖြည့်ရှင်ရေးအတွက်2016စက်တင်ဘာလကဖွဲ့စည်းခဲ့တဲ့ရခိုင်ပြည်နယ်အကြံပေးကော်မရှင်ရဲ့ဥက္ကဋ္ဌလည်းဖြစ်ခဲ့သူမစ္စတာကူပီအာနန်ကွယ်လွန်ခဲ့တာဩဂုတ်လ16ရက်နေ့ကတနေ့ကြေခဲ့ပါပြီ
Shine on, Mr. Anand, shine on. We will remember you here. Shine on, Mr. Anand, shine on. We will remember you here. We the peoples of the world, of the world. We thank you for keeping the peace.
ဆီအဂူလာဆီရှိနီကအသက်80အရွယ်မှာဆွီဇာလန်နိုင်ငံဘန်မြူမှာမနာမကျန်းဖြစ်ပြီးကွယ်လွန်ခဲ့သူမစ္စတာကူဖီအာနာနီနဲ့ကမ္ဘာညင်းချမ်းရေးအတွက်ဆွမ်းဆန်းတမန်ဆောင်ရွက်ခဲ့လို့အမဲလင်းနေမဲ့မိရှုတစားုံဖြစ်မယ်လို့ကွယ်လွန်ခဲ့တဲ့တစ်နှစ်ပြည့်အထိမ့်မှဖြစ်ကူဖီအာနန်ဖောင်ဒေးရှင်းကဂါရဝပြုဗီဒီယိုမှာခုလိုထုတ်ပြန်ခဲ့တာဖြစ်ပါတယ်သူရဲ့ညင်းချမ်းရေးဆောင်ရွက်မှုတွေနဲ့မြန်မာနိုင်ငံလည်းပါဝင်တာဖြစ်ပါတယ်သူဦးဆောင်ခဲ့တဲ့ရခိုင်အကြံပေးကော်မရှင်မှာအဖွဲ့ဝင်9ဦးပါဝင်ခဲ့ပြီးအကြံပေးချက်88ချက်ပါဝင်တဲ့အစည်းအခမ်းအစာကို2019ဩဂုတ်လ24ရက်နေ့ကထုတ်ပြန်ပေးနိုင်ခဲ့ပါတယ်။သူ့ရဲ့ကော်မရှင်မှာအမျိုးသမီးအဖွဲ့ဝင်2ဦးပါဝင်ရမှာဒေါ်ဆော့ခင်တင်ကတော့ရခိုင်စာပေနဲ့ယဉ်ကျေးမှုအဖွဲ့ဥက္ကဋ္ဌအပြင်ရခိုင်အမျိုးသမီးအသင်းရဲ့ဒုတိယဥက္ကဋ္ဌလည်းဖြစ်ပါတယ်။ကုလသမဂ္ဂအတွင်းမှုချုပ်ဟောင်းအနေနဲ့အမျိုးသမီးအဖွဲ့ဝင်ဖြစ်တဲ့သူ့အပေါ်ဘယ်လိုလေးလေးဆားဆားဆက်ဆံခဲ့တယ်လဲသူကအမတ်တရားဒေါ်ဆော့ခင်တင်က VOA ကိုပြောခဲ့ပါတယ်
။ဒီမအနေနဲ့ပေါ့နော်ဒါကိုယ့်ရဲ့ရခိုင်ရေးမှာပေါ့နော်ဒီကိုပြာနဲ့တွေးပြီးတော့အလုပ်လုပ်တဲ့အခါမှာဒါသူ့ရဲ့လူမျိုးတိုင်းအပေါ်မှာထားတဲ့ဒေသနာတွေလို့ရတဲ့အားတကယ်ကိုတန်ဖိုးထားဂုဏ်ယူစရာတွေလို့တွေးခဲ့ပါတယ်။ตุ้มตะอยู่ลุกไก่หาได้คําว่าจม่าเป็ดเนาะตะกี้โตนโพไม่แผ่ไหนได้อภิปัญญาฤอเตอขอได้เสดนาตั่นแน่เนี่ยโกจูไม่แผ่ไปอลุเปโกดูลุกไก่หามั้ยดูฤพอมาบลูติขันหามั้ยกูเนี่ยสึกโกเอเจนเนลีเนี่ยโลกอจูจีอ๋อบลูต้องเปลี่ยนไหนอ่ะมั้ยสุริหาดิโกตูว่าดีโลลุกป่าดีโลเปาะป่าดีโลโซป่าลุไม่เปาะดีใจอ๋อกูเนี่ยလုပ်တာတွေပြောတာတွေဆိုတာတွေစဉ်းစားတာတွေတွေးခေါ်တာတွေဒါရီကကျမတဲ့ပြင်ဆင်ပြောက်လို့ဖြစ်ဖြစ်ပါလေ။ဒါကြောင့်မို့လေပဲဘဝတစ်ပါးတော့ကိုယ်လွန်တော့ပြီးဖြစ်ပင်လေးလေးသူ့ရဲ့လှုပ်ဆောင်ခဲ့တဲ့အတိုင်းကျမဟာကျမတဲ့တတ်နိုင်သလောက်ပေါ့နော်။ကျမရဲ့ရခိုင်လူမျိုးအပေါ်မှာရောကျမရဲ့မြန်မာနိုင်ငံအပေါ်မှာရောကမ္ဘာကြီးလူသားအပေါ်မှာရောကျမတတ်နိုင်သလောက်သွန်ဆောင်တော့ပါမယ်ဆိုရင်စိတ်ပြေမှုကျမဒီနေ့တန်ဒိတ်ချန်ရှာမိပါရှင
်ဟုတ်ကဲ့မစ္စတာကိုဖီအန်နန်ဦးဆောင်နေရခိုင်အကြံပေးကော်မရှင်ရပေါ့နော်2016စက်တင်ဘာလအစပြီးတော့နောက်ပြီးတော့နောက်ဆုံးအစည်းအဝေးစာထုတ်ပြန်ပြီးတော့အကြံပြုခဲ့တယ်မှာအကြံပေးချက်88ချက်ပေါ့နော်အဲ့လိုမျို
း
အကြံပေးခဲ့တယ်သူ့ရဲ့ဒီကော်မရှင်ရဲ့ဦးဆောင်ချက်ကလည်းရခိုင်ပြည်နယ်ဟိုညီချမ်းကြီးရခိုင်ပြည်နယ်ပြန်လဲဖွံ့ဖြိုးရေးအတွက်ပေါ့နော်အကုန်လုံးကိုအကြံပေးဖို့ဆိုတဲ့အခါကျအခုလို့သူ့နဲ့ဒီတစ်နှစ်ကြာပေါ့နော်ဆောင်ရွက်ခဲ့ဒီကမှာသူ့လှုပ်ဆောင်ခြင်းနဲ့ပတ်သက်ပြီးတော့ပေါ့နော်ရခိုင်ပြည်နယ်ဒီပြဿနာဖြေရှင်းရေးအတွက်သူများလည်းတည်တည်နေအမှတ်တရလည်းဖြစ်တည်နေဆိုတော့ဖြစ်ရခင်းများရှိရင်နည်းနည်းလေးကျမတို့နဲ့ပြန်ပြီးတော့မျှဝေပါလား
သူနဲ့လှုပ်ဆောင်တဲ့အခါမှာရခိုင်ပြည်နယ်အတွက်အကျိုးရှိမဲ့အကြောင်းအရာတွေလုပ်ခဲ့တာတော့အများကြီးပါပဲအဲဒါပေမဲ့တစ်ခုရှိတာပေါ့နော်သူ့အနေနဲ့ပေါ့နော်ဒီတစ်ကမ္ဘာလုံးကိုလွှမ်းရှုံနိုင်တော့အောင်ပြည့်တဲ့အတွေ့အော်မျိုးအဲ့ဒီအလုပ်ကိုင်းမျိုးနဲ့ကျမတို့တွင်းလို့ရတဲ့အခါကျမှကျမတို့လိုက်မမီနိုင်အောင်သူ့ရဲ့စေတနာတွေသူ့ရဲ့လှုပ်ဆောင်ချက်တွေကသူ့အနေနဲ့အနာကပ်ပြီးတော့မနေဘူးမလုပ်ဘူးဆိုလို့ရှိရင်စဉ်းစားစရာလက်ခံစမ်းနိုင်ရတယ်တော်တော်လေးနေနေလို့ဖြစ်ပါတယ်တကယ်ဘုံကပဲတွေးပြီးတော့လုပ်တဲ့အခါကျတော့မှသူ့ရဲ့ဒီစေတနာတွေဟာဒီကဘာတဲ့အညာပေါ့နော်သူတိထားတဲ့အတွေ့အကြုံတွေပေါ်မှာသူ့လုပ်ကိုင်ပုံတွေဟာတတော်လေးကိုအဆုံးအစရှိတဲ့တော်တော်လေးကိုပြောင်ရောက်တယ်အဲ့လိုမျိုးအများကြီးကျမတို့တွေ့ရတယ်တစ်ခ
ခုပြောမယ်ဆိုလို့ရှိရင်ပေါ့နော်ဒီဒီထဲကတစ်ခုလေးပေါ့နော်ကျွန်မဟိုပြောမယ်ဆိုရင်ကျွန်တော်ဒီမောင်တော်ကိုဆင်းပြီးတော့ဒီပြဿနာဖြစ်ပြီးရော်ရဲမိရှိုးထားတယ်ပါညာဆိုတဲ့အခါကျွန်တော်တို့ကတကယ်ဆင်းပြီးတော့တကယ်ပြည်သူလူထုတွေတော့တွေးတာပေါ့နော်အဲ့ဒီတွေးတဲ့အခါမှာအဲ့ဒီနေရာမှာယောဂန်လူတွေနဲ့ရောဒီအာနာပိုင်အဖွဲ့စည်းတွေရောနော်ဒီလိုတွေးတဲ့အခါကျတော့ဒါကဘာကြီးကအပြင်ဘက်ကပြောနေတာကတမျိုးပေါ့နော်တကယ်မြည်ပြင်းအချိန်မှာဖြစ်နေရတာဟာတမျိုးပေါ့အမှန်တော့ကော်ချတာပေါ့တော့ဒီလိုအဖြစ်ပြက်ပြက်မှာတင်းနေတဲ့အခါကျမှဒီဒေတာမှရှိတဲ့ဒေတာခဏရောဒီခဏရောဒီတုံ့ပြန်မှုအပေါ်မှာသူတို့စိတ်စောပြီးတော့ဒီတစ်ခုခုကိုတုံ့ပြန်မှုမှားတော့လို့ရှိရင်ကိုယ်အနေနဲ့ပို့ပြီးတော့အကျိုးရုပ်သွားမယ်အကြောင်းအရာလေးတွေကဘယ်လိုဖြစ်သွားမယ်ဆိုတာကိုသူကဒီဒေတာခဏကိုသူပြောပြတဲ့အခါမှာဒါကျွန်မတော်တော်လေးစိတ်ဝင်စားတယ်ဒါပေမဲ့အဲ့ဒီသူပြောတာကိုကျွန်တော်တို့ဒေတာခဏရောလုံလုံရဲ့ခွေးတွေရောဒီပုံမှာနားမလေဘူးအဲ့ဒီနားမလေတော့ကျွန်မကနားရအောင်ကျွန်မပြန်ပြီးတော့ပြန်ရှာပြန်ရှင်းပြခဲ့ရတယ်။အဲ့ဒါမျိုးတွေပေါ့နော်။ဆိုရခါကျတော့ဒီအကျက်ဖတ်မှုကိုအကျက်ဖတ်မှုလိုပဲကွာပြန်ပြန်လိုက်လို့ရှိရင်ပုတ်ဖက်မှာကဘာကြီးမှာဘလိုနေရာတွေမှာဘလိုဖြစ်တော်ပြီးတော့ပုတ်ဖက်ကိုဒီပြန်ပြန်မှုကဘလိုတက်ရောက်တော်လဲဆိုရင်ဟာတွေကိုပြန်စဉ်းစားတတ်အောင်သူပြောခဲ့ရတယ်ရှိပါတယ
်။ဟုတ်ကဲ့။
ဒါရကျွန်မကတော်တော်လေးကိုဟိုပေါ့နော်ဒါအနုမူလာစရာစင်ကန်းစာယူစရာတွေးစရာတွေဖြစ်ဖြစ်တဲ့အကြောင်းကိုဒီလိုအတွေးခေါ်မျိုးတွေကိုပြောနိုင်သေးတယ်ပေါ့နော်။ကိုယ့်ရဲ့ရဟန်းဒီလူဒီစားပုံမှာတကယ်လို့စေတနာရှိလို့ပြောခဲ့တဲ့စကား။ဒါပေမဲ့ဒီဟာဟာကိုယ့်ရဲ့ခိုင်တွေကဒါကိုဟိုဒီသားခံရနားတွေကိုအရင်ခက်ခဲတယ်။အဲ့အမျိုးတွေကကျမတို့အများကြီးတွေ့ရတယ်။ဆိုတော့ဒီနေရာမှာကျမတို့ဟာသူတို့ရဲ့နိုင်ငံတကာနဲ့ပတ်သက်ပြီးတော့ပေါ့နော်ဒီလုံလာတဲ့အတွေးခေါ်တဲ့အယူဆတွေကိုသူကိုယ်တိုင်သိတယ်လို့ကြုံပြီးလို့ဒီဟာတွေကိုဒီတန်းဆက်တော့လို့ရှိရင်ဒါပို့ပြီးတော့ရခိုင်ကမျက်နှာတော့မြင်ဆိုတဲ့ဟာတွေကိုအများကြီးပြောခဲ့ပါဒါမျိုးတွေကိုကျမတို့ကြုံမရတဲ့အတွက်ကြောင့်ဟိုသူနဲ့တော့ပြခါမှာတော့တော်တော်လေးကျမတက်ဒီဆက်ဆက်ထက်နဲ့အတွေးခေါ်တွေတော်တော်များများကိုတီးခိနိုင်ပါတယ်အထူးသဖြင့်ပေါ့နော်ကျမတို့ဒီ final result ကိုရေးတော့မယ်ဆိုတဲ့ခါမှာအထူးသဖြင့်ကျမနဲ့ပေါ့နော်ဒီနောက်ဆုံးဒီ final မှာတွေ့ကြတဲ့ခါကျတော့ဒီမှာဒီ1982ဥပဒေပေါ့နော်ဒီ1982ဥပဒေကိုဘယ်လိုမှဒါပြည့်လို့မရနိုင်ဘူးဒါကိုပြည့်လို့တော့မဖြစ်ဘူးဒါကိုထည့်လို့ရေးလို့မဖြစ်ဘူးဆိုတော့ကျမအရင်စောတကတက်ခင်းတယ်တက်ခါကြတော့ဒီနေ့ဟိုအပွဲတွေကတော့ပေါ့နော်သူကလည်းနားထောင်နေကြတာပေါ့နော်အဲ့ဒီကိုကျမကိုကုတ်ရတယ်ပြောရင်အဲ့ဒါဆိုလို့ရှိရင်လည်းဒါကိုတဲ့အစအဆုံးငါ့ကိုသိချာနားလေအောင်ဒီငါ့ကိုပြန်ပြောတဲ့ဆိုတော့အဲ့ဒီ chance ကိုပေးပါလေကျမ okay ပေးကြတဲ့အကြောင်းကိုဒီ chance ကိုကျမကလေပေါ့နော်သိပြီးတော့ English က fluent မဖြစ်တဲ့အခါကျတော့နားမလည်မှဆိုတော့ပေါ့နော်ဒါအဆအဆုံးကျမကလေပြန်ရှာပြောခြင်းနဲ့အဲ့ဒါနဲ့ဒါဟိုအဝေးမြဟိုကျမဒါကျမကို interpret လုပ်ပေးကျမပြန်ရှာတာကိုရှင်းတယ
် okay
ဒီဟာတော့ကျမဘယ်လိုမှလက်မခံနိုင်ဘူးပေါ့နော်ဆိုတော့ကျမအဲ့ဒါကိုအဆအဆုံးအပြေရှာပြောရှင်းပြတယ်
okay
နော်ရှင်းပြတဲ့အခါကျတော့သူကအဲ့ဒါကိုလက်ခံတယ်လက်ခံတဲ့ကြောင့်ကျန်တဲ့လူတွေကလည်းအဲ့ဒါဆိုလို့ရှိရင်အကုန်လုံးဆုံးဖြတ်မယ်ဒီတူဥပဒေကိုဘူးလို့လို့ချက်ကိုမလိုဘူးဒီအတိုင်းပဲသွားရမယ်ပြီးတော့မှတကယ်လို့နောက်ပြုပြင်ပြရှိရင်တော့ပြုပြင်ရင်ဒီဟာဒီဟာတွေကိုစဉ်းစားပေးပါလို့တက်တယ်အဲ့ဒီလိုမျိုးဖြစ်တယ်ဆိုလိုတာကကျမရဲ့အကြီးခံယူချက်အစစ်မှန်ကိုပေါ့နော်သူလက်ခံပြီးတော့ကျမကိုဖြည့်ရှင်းမှုပေးခဲ့တယ်သူလည်းကျမပြောတာကိုသူလက်ခံတင်တယ်ဆိုလို့ရှိရင်လက်ခံခဲ့
โอเค
ဒီအဲ့ကမျိုးတွေကကျမဟိုသူတော်တော်လေးစားပါတယ်ကိုစိတ်နဲ့ကိုဟိုဆုံးမြတ်နေတာအခုလုံးကပြောနေတယ်ဒါပြည့်ပြရမယ်ပြည့်ပြရမယ်ဆိုမဟုတ်ဘူးဒါဘလို့မှပြည့်ပြလို့မရဘူးဒီအချိန်မှာဒီအတိုင်းပဲဆက်ပြီးတော့အရင်ဆုံးလုပ်ကိုလုပ်ရမယ်ဆိုရင်ဒီဟာတွေပေါ့နော်ဆိုတော့ဒါတွေပုံမှန်လေးကျမနောက်ဆောင်ကြောင်းနေနေတော်တော်လေးလေးစားပါတယ်ဆိုတော့ဟိုဆိုလိုတာပေါ့နော်အခွင့်အမှာပါတဲ့တရားအနေနဲ့ဒါဟုတ်ကိုမကြိုက်ဘူး object book ဒီ solution ဒါကိုလုတ်ခွင့်ပေးပါဟု
တ်ကဲ
့အဲ့ဒါမျိုးလေးပါပေါ့နော်ကျမတို့ဒါလေးတော့တော်တော်ကျမမှတ်မှတ်ရအောင်လို့ပေါ့နော
် You can bend but never break me cause it only serves to make me
ဒါလလတန်းစီစဉ်ထုတ်လွှင့်ပေးနေတဲ့အမျိုးသမီးကန္တာကိုနားဆင်ခဲ့ကြပြီးတဲ့နောက်အခုဆက်ပြီးတော့နားဆင်ရမယ့်သိပ္ပံနဲ့ဤပညာအစီအစဉ်ကိုတော့ဒေါခင်မျိုးသက်ကစီစဉ်တင်ဆက်ထားပါရရှင်
ီတစ်ပတ်တော့အိုင်ယာလန်နိုင်ငံကအသက်16နှစ်အရွယ်ကျောင်းသားလေးဖီယွန်ဖရာရာရဲ့ရေထဲကနေပလတ်စတစ်အပိုင်းစာလေးတွေကိုတန်လိုက်နဲ့ဖယ်ထုတ်ပြီးတန့်စင်ဖို့ကြိုးပမ်းတဲ့စူးစမ်းမှုတွေ Google ကနေ2019သိပ္ပံစုချင်းမြင့်လိုက်တဲ့အကြောင်းကိုပြောပြပေးပါပါ Google ကသိပ္ပံဆိုင်ရာပြိုင်ပွဲ Science Fair တွေကိုကျင်းပပြီးအသက်73နှစ်ကနေ16နှစ်အရွယ်ကျောင်းသားတွေကိုသိပ္ပံစုအတွက်ဝင်ပြိုင်ခွင့်ပေးခဲ့ပါတယ်ပြိုင်ပွဲဝင်တဲ့သူတွေဟာသူတို့ရဲ့စမ်းသပ်ချက် project တွေနဲ့ရလဒ်တွေကိုပြိုင်ပွဲကြီးကြပ်သူဒိုင်းလူစီကိုတင်သွင်းရပါတယ်အနိုင်ရသူကိုဒေါ်လာငွေ5000စုချိနေတာပါဒီပြိုင်ပွဲကို Lego, Virgin Galactic, National Geographic နဲ့ Scientific American အဖွဲ့တွေကအထောက်ပံ့အကူအညီတွေပေးပါတယ်နိုင်ငံတကာကပြိုင်ပွဲဝင်သူတွေတဲကတရာကိုကနဦးရွေးချယ်ခဲ့ပြီးအဲ့ဒီထဲကမှစကားရင်24ရောက်ကိုပြန်ပြီးရွေးချယ်ခဲ့ကြတာပါ American ပြည်ထောင်စု Mountain View က Google နိုင်ငံတကာဌာနချုပ်မှာဇူလိုင်လ29ရက်နေ့ကစုချင်းနေတဲ့ပွဲမှာ2019အတွက် Google ရဲ့ဒေါ်လာ5000စုကြီးကိုရသွားသူကတော့ Ireland ကျောင်းသား Fionn Ferreira ဖြစ်ပါတယ်ရေထဲက plastic အဆန်အလေးတွေကိုတန်လိုက်တွေသုံးပြီးဖယ်ထုတ်လို့ရတဲ့နည်းကိုသူကတီထွင်ခဲ့တာပါ Ferreira ဟာ Susan ဖော်ထုတ်တဲ့ဇယိတ်တဘာဝကိုလက်တွေအကောင့်ထဲဖော်ခဲ့တယ်လို့စုချင်းနေခဲ့တဲ့ဒိုင်တွေကပြောပါတယ်။သူကတော့သူ့ရဲ့စမ်းသပ်မှုတွေဟာကိုအားကိုကိုလှုပ်ဆောင်ရတာမို့စိတ်ချမ်းသာတယ်လို့ပြောပါတယ်
။ I live in the middle of nowhere so I have to build everything myself. So if I wanted to test my
ကျွန်တော်ကတိတ်ခေါင်းလုံးတဲ့နေရာမှာနေတာမို့အားလုံးကိုကိုပါပါကိုလုပ်ယူရပါတယ်။ကျွန်တော်တီထွင်တာကိုစမ်းသပ်ခြင်းရင်ရောင်ကြီးတိုင်းကိရိယာတို့အမှုကြီးမှန်မြောင်တို့လို့စမ်းသပ်တဲ့ပစ္စည်းကိရိယာတွေကိုကိုပါပါကိုလုပ်ရပါတယ်။ကျွန်တော်နေတဲ့နေရာမှာရနိုင်တာတွေနဲ့အကုန်လုံးကိုလုပ်ယူရတာကပြောစရာကောင်းပါတယ်
။ Fionn Ferreira ဟာ Ireland West Cork ဒေသက Belly the Hop ကမ်းရိုးတန်းမြို့ကလေးမှာနေထိုင်သူဖြစ်ပါတယ်။ Ireland က The Journal at IE စာဆောင်မှာသူစုရရှိတဲ့အကြောင်းသတင်းဆောင်မှနဲ့အတူသူစုရခဲ့တဲ့ project နဲ့ပတ်သက်တဲ့ video ကိုပါဖော်ပြထားပါတယ
် This is where I live the edge of the Atlantic Ocean in beautiful West Cork Ireland There is
Atlantic သမုဒ္ဒရာအစွန်းမှာရှိတဲ့တိတ်လှပတဲ့ West Cork ကျွန်းတွေရှိတဲ့နေရာကကျွန်တော်နေတဲ့နေရာပါအဲဒီကကမ်းခြေတွေမှာတွေ့ရတဲ့အကြီးဆုံးပြဿနာက plastic အပိုင်းအစားတွေတော်တော်များများတောင်တင်လာတဲ့ပြဿနာဖြစ်ပါတယ်အဲ့ဒီတဲကအစိုးဆုံးကအချင်း2စင်တီမီတာအောက်ငယ်တဲ့တိတ်သေးတဲ့ plastic အဆနာလေးတွေရဲ့ပြဿနာပါကျွန်တော်ရဲ့ project ကဒီ plastic အဆနာလေးတွေကိုထုတ်လုပ်တဲ့နေရာကစာပြီးရေမြောင်းတွေထဲနဲ့တဘာဝဝန်းကျင်ထဲရောက်သွားချိန်အထိသူတို့ကိုဘယ်လိုဖယ်ထုတ်ပြနိုင်မလဲဆိုတာစူးစမ်းဖို့ဖြစ်ပါတယ
်သူဟာသိပ္ပံပညာရှင်တွေဘယ်လိုစဉ်းစားလုပ်ကံကြရဲဆိုတာကိုလိုက်ပြီးရှာဖွေပါတယ်အဲ့ဒီထဲမှာပင်လယ်ပြင်နဲ့ရေနံယူဖိတ်မှုပြဿနာကိုဖြေရှင်းဖို့အတွက်တန်လိုက်ဟွန်ကလေးတွေကိုအသုံးပြုတဲ့နည်းကိုစိတ်ဝင်စားခဲ့တာဖြစ်ပြီးဒီနည်းနဲ့ရေထဲက plastic အဆနာလေးတွေကိုဖယ်ပစ်ဖို့အတွက်စိတ်ကူးရခဲ့တာပါ။ဒါကြောင့်တန်လိုက်ဟွန်တွေကိုစီနဲ့ရောပြီး ferro fluid လို့ခေါ်တဲ့တန်တတ်ပါတဲ့အရေးဖြစ်ဖြောပြီးရေထဲမှာရှိနေတဲ့ plastic အဆနာလေးတွေကိုဖယ်ပစ်ဖို့ကြိုးစားခဲ့တာပါတဲ့
။ I did a small test and this was indeed the case.
ပထမဆုံးစမ်းတည်းတဲ့အခါဒါဖြစ်နိုင်တယ်ဆိုတာတွေ့ရပါတယ်။ဒါကြောင့်ဆက်ပြီးဒီထဲမှာရှိနေတဲ့ plastic အစာနာတွေကိုဖယ်ထုတ်နိုင်ဖို့ဒီဇိုင်းဆွဲခဲ့တာပါ။ဒါကိုစမ်းသပ်ဖို့အတွက် plastic အမျိုးအစားအဆင့်မျိုးကိုရွေးပါတယ်။ဒီ plastic တွေကိုစမ်းသပ်မှု1000ကျော်လုပ်ခဲ့ပြီးဖယ်ထုတ်မှုအကြိမ် 200 ကျော်လုပ်ခဲ့ပါတယ်။ဒီရေထဲမှာမျောနေတဲ့ plastic အမှုန်လေးတွေပမာဏဘလောက်ပါနေလဲဆိုတာကိုတိုင်းဖို့အိမ်မှာကိုယ်တိုင်လုပ်တဲ့မြင်နိုင်တဲ့ရောင်ကြီးတိုင်းကိရိယာကိုသုံးတဲ့အပြင် digital အမှုကြည့်မှန်ပြောင်းတွေကွန်ပျူတာနည်းစနစ်တွေကိုပါသုံးပါတယ်။စမ်းသပ်မှုတွေအတော်များများလုပ်တဲ့အခါအချက်လက်တွေတလေကြီးရလာတာပါ project အစမှာပဲဒီနည်းဟာရေထဲက plastic အစနာ85ရာခိုင်နှုန်းလောက်ကိုဖယ်ရှားနိုင်မယ်ဆိုတဲ့ theory ကိုရပါတယ်ဒီတွက်ဆချက်အတိုင်းဆက်စမ်းသပ်တဲ့အခါတန်လိုက်မှုန်ကိုစီနဲ့ရောထားတာဟာပိုထိရောက်မှုရှိတာတွေ့ရတဲ့အတွက်နောက်မှာစီနဲ့ရောသုံးတဲ့စမ်းသပ်မှုတွေကိုပိုတိုးပြီးလုပ်နိုင်မှာဖြစ်ပါတယ်ဒီကုန်းချုပ်ရရင်တော့ဒီနည်းဟာ plastic အစနာလေးတွေကိုရေထဲကနေဖယ်ရှားဖို့အထူးရောက်ဆုံးนี้ဖြစ်နိုင်တယ်ဆိုတာတွေ့ရပါတယ်ဒါကြောင့်ဒါကိုဓာခွဲကန်စမ်းသပ်မှုကနေစက်မှုလုပ်ငန်းတွေမှာအထိဘယ်လိုသုံးနိုင်မလဲဆိုတာစဉ်းစားပြီးစမ်းသပ်မှုတွေလုပ်သွားမှာပါ
Micro plastic လို့ခေါ်တဲ့ plastic အဆနာလေးတွေဟာအရွယ်အဆအဖြစ်အရှိ 5mm ဒါမှမဟုတ်ဒီထက်ပိုပြီးသေးငယ်တဲ့အရွယ်ရှိပါတယ်ဒီ micro plastic အပိုင်းစားဒါမှမဟုတ် plastic အလုံးလေးတွေဟာသိပ်ပြီးသေးငယ်တဲ့အတွက်ရေစစ်တဲ့အခါဒါမှမဟုတ် ယေရှုတန်ဆင်တဲ့အဆင့်တွေထဲမှာစစ်လို့မရဘဲနဲ့ပါသွားတတ်ပါတယ်။ကမ္ဘာတစ်လုံးမှာရောင်းချနေတဲ့ရေတံဘူးအလုံးရဲ့93ရာခိုင်နှုန်းနဲ့ဘုံပိုင်ကရတဲ့ရေ92ရာခိုင်နှုန်းထဲမှာမိုက်ခရိုပလတ်စတစ်တွေပါဝင်နေတယ်လို့မကြာသေးခင်ကထုတ်ပြန်ခဲ့တဲ့ Hop Media သုတေသနစစ်တမ်းမှာဖော်ပြထားပါတယ်။ဒီမိုက်ခရိုပလတ်စတစ်တွေကိုဆက်ပြအတုံးတွေအရေးတွေထဲမှာထည့်လိရှိသလိုမျက်နှာတန့်စင်တဲ့ဆေးတွေလက်ဆေးရည်တွေမှာလည်းထည့်သွင်းလိရှိပါတယ်။ပလတ်စတစ်ပါတဲ့အမြင်တွေနဲ့ရက်လုတ်ထားတဲ့အဝတ်ထည်တွေကိုရှော့ဖွက်တဲ့အခါမှာလည်းမိုက်ခရိုပလတ်စတစ်တွေထွက်လာတတ်ပါတယ်။ဒါကြောင့်သူတို့ပါနေတဲ့ပစ္စည်းတွေကိုလူတွေသုံးဆွဲတဲ့အခါဆွန့်ပစ်ရေမြောင်းတွေထဲကနေတဆင့်မြေချောင်းအင်းအိုင်နဲ့ပင်နယ်သမုဒ္ဒရာတွေထဲကိုရောက်သွားလိရှိတာပါ။ဒီခါမှာငားနဲ့တခြားရေသရွာငယ်လေးတွေဟာအစားအစာနဲ့မှားပြီးစားပြရကနေတဆင့်သူတို့ကိုစားသုံးတဲ့ငားကြီးတွေစီရောက်သွားသလိုငားကိုစားတဲ့လူအပါဝင်သရဝါတွေမှာပါတက်ရောက်မှုတွေရှိလာတာဖြစ်ပါတယ်။သူ့ရဲ့နီးဟာအဝတ်လျှော်စက်ကနေထွက်လာတဲ့ရေစိုးထဲမှာပါနေတဲ့မိုက်ခရိုပလတ်စတစ်တွေနဲ့ပေါ်လီပရိုပလင်းပလတ်စတစ်တွေကိုဖယ်ထုတ်ရမှာထိရောက်မှုရှိတယ်လို့လည်းသူကပြောပါတယ်။ Ferrara ဟာ Netherlands မှာတက္ကသိုလ်ဆက်တက်ဖို့လုပ်နေပါတယ်။ဆေဂျောတက်တူဖြစ်တဲ့ Ferrara ဟာရှောင်းနက္ခတ္တဗေဒပြတိုင်းမှာပြတိုင်းမှုဖြစ်နေတာဝန်ထမ်းဆောင်နေသူဖြစ်ပြီးသူဟာတိတ်ပံပြိုင်ပွဲပေါင်း12ခုမှာဆုရထားသူဖြစ်တယ်လို့ Trump Bag လို့ခေါ်တဲ့လေမှုန့်တူရီယာနဲ့ T1G တွေမှာပါဝင်ဖြောပြနိုင်သူလည်းဖြစ်ပါတယ်။သူဟာဘာသာစကား3မျိုးကိုကျွမ်းကျွမ်းကျင်ကျင်ပြောဆိုနိုင်တယ်လို့ American ကာကွယ်ရေးဌာနရဲ့သုတေသနစမ်းသပ်မှုဌာနတစ်ခုဖြစ်တဲ့ MIT Massachusetts ဆက်မှုတက္ကသိုလ် Lincoln တက်ခွဲခန်းကလည်းဂျိုသေးသေးလေးတလုံးကိုသူ့နာမည်ပေးထားပါတယ်ဆိုတော့ကိုတင်ပြရင်ဒီသတင်းပတ်အတွက်တိတ်ပိုင်းရဲ့နည်းပညာကဏ္ဍကိုဒီမှာပဲရနာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆောင်ကြပါမယ်။
တခင်မျိုးသက်စီစဉ်တိဆက်ပေးနေတဲ့သိပ္ပံနဲ့နီးပညာအစီအစဉ်ကိုတောက်ကြနေညမှာအစ်စ်နာဆင်နိုင်ပြီးပြန်လည်ထုတ်လွှင့်ချက်ကိုအခုလိုစနေမနေ့ခင်းတိုင်းမှာနာဆင်နိုင်ကြပါရဲ့ရှင်။အခုထုတ်လွှင့်ပေးနေတဲ့တနာရီစာအစီအစဉ်အစဆုံးကိုမနေ့၈နာရီကနေ9နာရီထိလိုင်းကီလိုမီတာ16 19 41တို့ကနေပြန်ပြီးတော့နာဆင်နိုင်ကြပါရဲ့ရှင်။အခုစနေမနေ့ခင်းထိတ်တန်းရောက်နေတဲ့ဒေသရင်းနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုရဲမင်းထွန်းပြောပြပေးပါဦးမယ်ရှင်။
အမေရိကန်သမ္မတဒေါ်နယ်ထရမ့်ကတရုတ်ကွန်ပျူစီရီအပေါ်အောက်တိုဘာလမှာစတင်ကောက်ခံမယ့်အခွန်ကို25ရာခိုင်နှုန်းကနေ30ရာခိုင်နှုန်းထိတိုးမြင့်ကောက်ခံမယ်လို့ကြေညာခဲ့တယ်လို့စက်တင်ဘာလ1ရက်နေ့ကစပြီးကောက်ခံမယ့်အခွန်ကိုလည်း10ရာခိုင်နှုန်းကနေ25ရာခိုင်နှုန်းထိတိုးထပ်တိုးမယ်လို့ကြေညာခဲ့တာကြောင့်အမေရိကန်နဲ့တရုတ်နိုင်ငံအကြားကုန်သွယ်ရေးစစ်ပွဲဟာရှိန်မြင့်တဲ့မြင့်တက်လာခဲ့ပါတယ်သမ္မတဒေါ်နယ်ထရမ့်ရဲ့ကုန်သွယ်ရေးစစ်ပွဲကြောင့်ဗဟိုဘဏ်အနေနဲ့အတိုးနှုန်းသတ်မှတ်ရေးကိစ္စတွေကိုပိုမိုရှုပ်ထွေးသွားစေတယ်လို့အမေရိကန်ပြည်ထောင်စုဘဏ်ဥက္ကဋ္ဌဂျေရုံးပါဝဲကပြောကြားလိုက်ပါတယ်။သူအနေနဲ့အတိုးနှုန်းလျှော့ချမယ်မလျှော့ချဘူးဆိုတာကိုတော့ကြေညာပြပြောဆိုခြင်းမရှိသေးပါဘူး။နိုင်ငံရဲ့ချကူညီပေးရေးအစီအစဉ်တွေကိုစစ်စစ်အကဲဖြတ်ပြီးပြောင်းလဲအသုံးချမယ်လို့အမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနကပြောပါတယ်။ကူညီပေးရေးအစီအစဉ်တွေကိုပြန်လဲသုံးသပ်ဖို့အားလုံးဆွေးနွေးသဘောတူညီခဲ့ကြပြီးအမေရိကန်နိုင်ငံအတွက်ထိတ်တန့်ဦးစားပေးမဟုတ်တဲ့အစီအစဉ်တွေကငွေကြေးတွေကိုပြောင်းလဲအသုံးချမယ်လို့လည်းပြောပါတယ်။ကျဆိုင်နေတဲ့နျူကလ িয়ার ကိစ္စဆွေးနွေးပွဲကိုချိကပ်ပုံချိကပ်နေပြောင်းလဲပြဖို့အမေရိကန်နိုင်ငံကိုလုံလောက်တဲ့အချိန်ပေးထားပြီးဖြစ်တယ်လို့မြောက်ကိုရီးယားနိုင်ငံကသတိပေးလိုက်ပြီးစစ်ဆေးဆွေးနွေးပွဲပြန်ဆဖို့ကိုရောဆွေးနွေးပွဲနဲ့ခက်ခဲခဲနေဖို့ကိုပါအစဉ်သင့်ဖြစ်နေပြီလို့အမေရိကန်နိုင်ငံကမြောက်ကိုရီးယားနိုင်ငံရဲ့ဝန်ကြီးရီယုံခိုးကပြောပါတယ်အမေဇုန်တတော်ကြီးအတွင်မိကြီးကျက်လောင်ကျွမ်းနေတဲ့ကိစ္စနဲ့ပတ်သက်လို့တင်းမာမှုတွေဖြစ်ပေါ်မနေတာကြောင့် EU ဥရောပသမဂ္ဂအနေနဲ့ဘရာဇီးနိုင်ငံအကြားကုန်သွယ်ရေးသဘောတူညီချက်မရအောင်ဟန်တာသွားမယ်လို့ပြင်သစ်သမ္မတမက်ခရွန်ကပြောပါရခင်ဗျာ
စနေမနက်ခင်းထိတ်တန့်ရောက်နေတဲ့ဒေတာရင်းနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုကိုရဲမင်းထွန်းပြပြပေးသွားတာပါရှင်အခုမနက်အစီအစဉ်ထုတ်လွှင့်ရေးမှုကကိုညံဝင်းအောင်ဖြစ်ပြီးအသံဖန်းအင်ဂျင်နီယာကတော့ဇီနပ်အဗ်ဒူရာမန်ဖြစ်ပါတယ်ဒီကနေ့ညနေဘက်6နာရီခွဲကနေ9နှစ်တိထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုလိုင်းဒိုမီတာ18 19 25တို့ကနေတိုက်ရိုက်နားဆင်နိုင်ကြပါတယ်။ VOE သောတာရှင်များနဲ့တို့ကမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ VOE ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.